ဝန်ကျင်တော့ပေါ့နော်အရှင်တော်ဝန်ကျင်တော့နေနေကတ္တဗဗျာရှင်ရဲ့သာသနာတော်အတွက်၌အသက်ဆုံးပြီးတော့တရားဘာဝနာများပြည့်ကြံချက်ကိုပွားများအထောက်နေတဲ့ဒီသူတော်ကောင်းအဖို့ဝိပဿနာဉာဏ်လေးတော့ဖြစ်ကောင်းဖြစ်နိုင်တယ်ဆိုတာကတော့လည်းလည်းနဲ့ခံမှန်းလို့ရပါတယ်နော်ဆိုတော့လေသူတို့ရဲ့ဝိပဿနာဉာဏ်ဒီရေပေါ်ရအဖြစ်မညာမဆိုင်တဲ့သင်္ခါရုပ္ပကဉာဏ်ပိုင်းတော့အထိတော့ဉာဏ်တော့အဖြစ်တော့ရောက်တတ်ပါတယ်နော်ပြီးတော့ဒီလိုသူတော်ကောင်းတွေကဘုလိုဘုရားရှင်ရဲ့သာသနာတော်အတွင်းမှာကျုံကြိုက်လာတဲ့အချိန်ခါမှာအရင်တရားလေးတစ်ပုဒ်တော့နာကြားလိုက်ရရင်အရှင်ဘာကြီးကဓာရုစရိယမသေးကြည့်လိုက်ရင်ဒီတိဒါမတ္တန်စတဲ့ဒီသနာတော်လေးအရင်လေးနာလိုက်ရတယ်နာလရနဲ့အရတခုပေါ့ရောက်သွားတယ်ခိဗဗိညာဉ်ဟန်ညာဖြစ်သွားတယ်ဘုရားတော်ဘောရမမြတ်စွာဘုရားရှင်ရဲ့သံဃာတော်တွင်၌အရတခုပေါ့လင်းမြန်စွာသိရှိတဲ့ပုဂ္ဂိုလ်တွေမှသူကဣတိရပြီးတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးဖြစ်ခင်ရင်တော့ရုပ်တည်နန်းတွေကိုဈေးအနည်းငယ်လေးအဲ့ဒီမှာလက္ခဏာရတပုစုဗြဟ္မပရထဏီအဖြစ်အကြည့်စင်တဲ့ကြည့်စင်တဲ့သိရှိနေဖို့တော့မဟုတ်ပါဘူးနော်အဖေလို့လေသူတို့ကအတိတ်ဘဝထိုးထိုးကဒီရုပ်ရှင်နန်းကြီးကိုလက္ခဏာရတာပြုစုပြန်ပြန်ထန်ဒီအဖြစ်ကြည့်ချေခဲ့ဘူးတဲ့ဘဝတွေကဒီလိုလေးညားခဲ့ပြီးပါရမီအဟုန်ကြီးကညားခဲ့နော်ဒါနဲ့ဒီစနေပတ်သက်ပြီးရိုးရိုးသာဝကတွေမှာလည်းဖြစ်နိုင်တဲ့အစွမ်းအားကိုမြတ်စွာဘုရားဘောဓံသင်္ကုတ်တို့စတုကနိဗ္ဗာန်သောတာနုကရအတုဒ္ဓမှာဘုရားဟောထားပါတယ်နော်ဘုရားနဲ့မြတ်စွာဘုရားဟောကြားတတ်တော်မူတဲ့ပြိဋကတော်မူလို့ခေါ်ဆိုအပ်တဲ့တရားဒေသနာတော်တွေကိုသင်္ဒီပြင့်သည့်ထုံနှမျိုးဖြင့်သိအောင်ကြိုးစားအပ်ထုတ်ဒိဋ္ဌိယသုပ္ပတိဝိဒ္ဓါဆိုပြီးဘုရားရှင်ဟောထားပါတယ်နော်ဒီဒိဋ္ဌိယသုပ္ပတိဝိဒ္ဓါဆိုတဲ့ဇဂလုံးကိုလည်းအထက်ကရာဆရာတော်ကအထာဒေါသကရဏဒေါသပညာယတုထုပ္ပတိဝိဒ္ဓါဒီလိုဖွင့်ထားတယ်အထတရားကိုအနေသဘောအဖြစ်၎င်းကာရဏအကြောင်းတရားအဖြစ်၎င်းပညာယတုထုပ္ပတိဝိဒ္ဓါဉာဏ်သမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ဖွင့်ဖောက်ပြီးကောင်းစွာသိထားတယ်။အဲဒီဒိဋ္ဌိယသုပ္ပတိဝိဒ္ဓါဆိုတဲ့သက္ကလုံကဒီလိုဖွင့်ထားတာဒီတော့ဘုရားရှင်ဟောကြားထားတဲ့တရားတွေကိုနှုတ်နဲ့ဆောင်းနဲ့နှုတ်ကုံဆောင်ပြီးတော့လေ့ကျင့်ထားပြီးတော့နောက်ဆုံးကိုယ်တိုင်မျက်မှောက်ဖွင့်ဖောက်သိအောင်ဘုရားရှင်ရဲ့တရားတွေကိုကိုယ်တိုင်မျက်မှောက်ဖွင့်ဖောက်ပြီးတော့လေ့ကျင့်တော့ဘုရားရှင်ပြိဋကသုံးပုံနဲ့ဟောထားတဲ့တရားတွေကိုအနှစ်ချုပ်လိုက်ရင်အထလို့ခေါ်ဆိုအပ်တဲ့ဉာဏ်ကို၄မျိုးပဲရှိပါတယ်စိတ်စိတ္တိယုတ်နိဗ္ဗာန်ဒီစိတ်စိတ္တိယုတ်နိဗ္ဗာန်တွေကိုမြတ်စွာဘုရားခွဲခြားသိချပြီးဟောတယ်ဒီစိတ်စိတ္တိယုတ်နိဗ္ဗာန်တွေကိုသိရသိဆုံးဖြစ်တဲ့ပြည့်စုံတွေကိုစိတ္တိချခွဲခြားသိချပြီးဟောနေတာဖြစ်တယ်ဟောနေတဲ့အချိန်ခါကျတော့အဲ့ဒီစိတ်စိတ္တိယုတ်တရားတွေကိုအဋ္ဌလို့ခေါ်ပါတယ်တခါတည်းရန်ရှင်နန်းကပရမဆိုတဲ့သက္ကလုံလေးတိုးပြီးတော့ပရမထလို့လည်းခေါ်တယ်အဲ့ဒီနှစ်ခုရှိတဲ့အ ਨੇ ကစိတ်စတဲ့ယုတ်တရားတွေကအနိစ္စပရမဒုက္ခပရမအနတ္တပရမနိဗ္ဗာန်ကတော့နိစ္စပရမဒုက္ခပရမဒုလည်းအနတ္တပရမပဲစိတ်စတဲ့ယုတ်တရားတွေကမဖြစ်ခင်ကမရှိခြင်းဖြစ်ပြီးတော့မရှိခြင်းမရှိခြင်းနှစ်ခုရဲ့အလဲကောင်းမှသာလေယာယီအခိုက်တာအဖြစ်သင်္ချာရှိတဲ့ပရမအတမျိုးပဲသူတို့ညာရှင်ဒီဘလောက်ကြလဲလို့မင်းရင်မျက်စိတမိလျာတို့ပြအတွက်နဲ့နန္တရားတွေဆိုရင်အကျင့်ကလေးတသိန်းနဲ့ချီပြီးဖြစ်နေပြနေတယ်လို့ဆိုတော့ဖြစ်မျက်စိတမိလျာတို့ပြလို့ခေါ်ဆိုအပ်တဲ့အချိန်ကာလကိုဂရင်းတသိန်းလောက်ပုံရင်ဒီဘုံခန့်လောက်သာသက်တမ်းရှိတဲ့ညာရင်ပဲယုံညာရင်ကစိတ်ရခလ18ချက်အသက်ရှိတယ်ဆိုတော့ဒီဂရင်းတသိန်းကို18စားလိုက်မယ်ဆိုလို့ရှိရင်ဂရင်း9000ကျော်လောက်ဆိုပါတော့နော်မျက်စိတမိလျာတို့ပြသောမဟုတ်တစ္ဆက်ကံလို့ခေါ်ဆိုအပ်တဲ့အချိန်ကာလလေးကို5000လောက်ပုံမယ်ဆိုရင်ဒီဘုံခန့်လောက်သာဉာဏ်ဤအဖြစ်တန်ရှိနေတဲ့ဓမ္မတရားပါနော်မဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးတော့လည်းမရှိဘူးမရှိခြင်းနှစ်ခုရဲ့လဲကောင်းမှန်းတယ်ဉာဏ်ဤအခိုက်တာအဖြစ်ပေါ်လာတဲ့ထင်ရှားရှိနေတဲ့တရားဖြစ်ပြီးတော့လည်းခြေချင်းပြည့်နေတဲ့အတွက်တို့ကအနိစ္စပရမခြေချင်းမြင်ချင်းတန်ကျက်ဖြင့်အလိမ့်ထက်ခံရတဲ့အတွက်ဒုက္ခပရမတရားခိုင်မာတဲ့မပြည့်စုံပဲအကျင့်အခက်အခိုင်အမာအနှစ်သာရအဖြစ်တည်နေတဲ့အတ္တမရှိတဲ့အနတ္တဘရမတရားဖြစ်တယ်။နိဗ္ဗာန်ကတော့နိစ္စသဗ္ဗရာဘုရားပွင့်ပြီးဖြစ်စေမပွင့်ပြီးဖြစ်စေနိဗ္ဗာန်ကိုမျက်ဖောက်ပြုနေတဲ့ပုဂ္ဂိုလ်ရှိသည်ဖြစ်စေမရှိသည်ဖြစ်စေ နိဂ္ခသဗ္ဗရာအဖြစ်အမြဲတည်နေတဲ့အတ္တင်္ဂရတအနိတ္တနိဗ္ဗာန်ဖြစ်ပါတယ်။ဒုမဒုက္ခဆိုလို့လုံးဝရောချက်ဖို့မရှိဘူးဒုက္ခဧကံစင်စင်ဖြစ်တယ်နော်။သူလည်းအတ္တလည်းအနတ္တလည်းလို့မြင်တော့သူကတော့အနတ္တပဲသူမှလည်းအတ္တဆိုတာမရှိဘူး။ဒါကြောင့်အဲ့ဒီပရမတ်၅မျိုးရှိတဲ့အနတ္တဒီသရုပ်ထပရမတ်ဖြစ်တဲ့အတ္တင်္ဂရတအနိတ္တနိဗ္ဗာန်ကိုမျက်ပေါက်ပြုရဲ့အတွက်ယောဂီတော်ကောင်းကသေးသေးလေးယုံလို့ခေါ်ဆိုအပ်တဲ့ပထမပရမဒုတိယပရမတတိယပရမတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုအပ်ပါတယ်ဝိပဿနာရှုအပ်ပါတယ်။တနည်းအားဖြင့်ပြောရင်ဒီသေးသေးလေးယုံပရမတရားတွေကိုပထမသိအောင်ကြိုးစားရတယ်။ဒီသေးသေးလေးယုံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုဒုတိယသိအောင်ကြိုးစားရတယ်။တတိယအဆင့်ကတော့အကြောင်းတရားတွေကဒီသေးသေးလေးယုံတရားတွေရဲ့အနိစ္စအဖြစ်ဒုက္ခအဖြစ်အနတ္တအဖြစ်အနိစ္စအဖြစ်ဒုက္ခအဖြစ်အနတ္တအဖြစ်တွေကိုမြင်အောင်ကြည့်ရတယ်။အဲဒီလိုအဆင့်ဖြင့်သုံးသပ်ခဲ့ရင်တဒုဒ္ဓပရမတ်လို့ခေါ်ဆိုအပ်တဲ့အတ္တင်္ဂတတဲ့အနိစ္စနိဗ္ဗာန်ကိုဆိုက်သွားမယ်လို့ဒီလမ်းကြီးကိုဘုရားကဟောထားပါတယ်နော်။ဒါကြောင့်ဦးဇင်းတို့ဒီခုရှုနေတဲ့ယောဂီသူတော်ကောင်းရဲ့အဖို့အကျဉ်းလေးဟောယုံနဲ့ကျွတ်တန်းဝင်းထိုင်တဲ့ထုံးကိုမြတ်စွာဘုရားကအဲ့ဒီငါဘုရားပိဋကသုံးပုဒ်နဲ့ဟောထားတဲ့တရားတွေကိုတရားကိုအနေသဘောအဖြစ်တော်လည်းကောင်းအကြောင်းတရားအဖြစ်တော်လည်းကောဉာဏ်ပညာမျက်စိဖြင့်ကိုယ်တော်ကိုယ်တိုင်မျက်မှောက်ထွန်းဖောက်ပြီးသိမြင်တယ်။သိမြင်ပြီးတဲ့အချိန်ခါမှာထိုယောဂီသူတော်ကောင်းကဆက်လက်ပြီးကြိုးစားအထောက်တယ်။ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုစီးပြန်တယ်။စီးပြန်တော်လည်းမဖွနိဗ္ဗာန်ကမရ။ကုသိုလ်ရှင်ဘဝအဖြစ်နဲ့ပေဆုံးပျက်စီးခဲ့မယ်ဆိုရင်သောပုဂ္ဂိုလ်အဖို့နိုင်ရဒုက္ခိရောက်နိုင်တယ်နော်။ရောက်ခဲ့ရင်ထိုနိုင်ရဒုက္ခိနတ်လောကမှာဖြစ်မလဲ။ဓမ္မဗဒပလဝန္တိမိမိလူလောကယဟန်ဘဝတုန်းကရှုပသုံးသပ်ခဲ့တဲ့တရားပုတ်အစုတို့သည်တရားတွေအလုံးပေါ်လွင်ထင်ရှားနေတယ်။ပေါ်လွင်ထင်ရှားနေတဲ့အချိန်ခါမှာဘာဖြစ်လာလဲ။ဒန္တောဘိက္ခဝေတတုပ္ပတောအထာတောတတောခိဗံယေဝဝိသေသခာမိဟောတိဘိက္ခဝေသေတယံတို့တတုပ္ပတောပေါ်လွင်ထင်ရှားနေတဲ့တရားတော်ကိုအပြင်ရောက်၍ဉာဏ်ဖြင့်ရှုပသုံးသပ်ခြင်းတတိယရှုပါသုံးသပ်ခြင်းသည်ရှုပါသုံးသပ်တဲ့သုံးသပ်တတ်သည့်တတိယဖြစ်ပေါ်ခြင်းသည်ဓာတောနှုံးလေးလသည်အထခြင်းခြင်းပါမှုသောသတ္တတို့သတ္တဝါတွေဖိပံယောဝလင်းညာဇောတာလင်းဝိသေသကမိမညာဖုန်ညာနိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကိုရလေကြည့်သည်ဟောဒီဖြစ်စသည်ဖြင့်ဟောထားပါသည်နော်ဒီတော့အဲ့ဒီနန္ဒဘောမှာမိမိရှုပါသုံးသပ်ခဲ့တဲ့လူလောကကတရားလေးတွေကိုပြန်ပြီးဆင်ခြင်သုံးသပ်ကြည့်လိုက်တဲ့အချိန်ခါမှာရှင်ရှင်သုံးသပ်နေတဲ့တတိဖြစ်တာကရှင်းနေသေးတယ်။မညာဖုန်ညာနိဗ္ဗာန်ကိုရှင်းရှင်းလင်းလင်းကြီးရမယ်လို့ဘုရားဟောထားတယ်။အဲဒီဟောကြားချက်ကိုကြည့်လိုက်ရင်နတ်ဘဝဖြစ်တဲ့အချိန်ခါမှာဒီယုတ်ဒီနန်ဒီကိုလက္ခဏာရတာပြုစုပြန်ပြတ်ထန်အပြင်တခံပြန်သိသိနေဖို့လိုသေးလား။မလိုတော့ပါဘူးနော်။ဘာဖြစ်လို့လဲ။လူလောကတုန်းကသူကရှင်းနေကြယဟန်ဘဝနဲ့ဘဝများအထုခဲ့ပြီးနေပြီဖြစ်တယ်နော်။ဒါကြောင့်အဲဒီလိုပါရမီရှိတဲ့တော်ကောင်းတွေနဲ့မိမိကဘုရားလိုညင်ကြတဲ့ပါရမီမရှိရင်တော့သွားပြီးပခုံးကြီးရှင်လိုက်တော့ဖြစ်ပါမလားမဖြစ်နိုင်ဘူးနော်ဒါကဥက္ကဋ္ဌတိညုပုဂ္ဂိုလ်ဝိပ္ပစီအတ္တဤဒီတော့ဒီဥက္ကဋ္ဌတိညုပုဂ္ဂိုလ်ကရေပေါ်မှာပေါ်နေတဲ့ကြံနဲ့တူတယ်နော်သစ္စာလေးပါးနဲ့ဆက်တဲ့တရားဒေသနာတော်နေအောင်ကြီးလေးပဖြန်းပေးလိုက်တာနဲ့ပွင့်လန်းသွားမယ်ဘုရားမှာကြာကန်းကြီးတွေဖြစ်ကြပါတယ်မိမိကဒီအတ္တစားတဲ့မပိုင်ရင်တော့ပခုံးကြီးရှင်လိုက်တော့မဖြစ်ဘူးဒုတိယပုဂ္ဂိုလ်တွေကတော့ဝိပ္ပစီတိညူပုဂ္ဂိုလ်ဖြစ်တယ်ဓမ္မစကြာတို့လိုအနတ္တလက္ခဏသုတ်တန်းတို့လိုခန့်ကျင်ကြလေးအကျေဆက်ပြီးဝေဘာဟောကြားမှကျွန်းတန်းဝင်နေတဲ့ပုဂ္ဂိုလ်များဥပမာပင်စဝတ်ပြီးငါတို့လိုပုဂ္ဂိုလ်မျိုးတွေပေါ့နော်အဲဒီပုဂ္ဂိုလ်တွေကရေအောက်မှာရေထဲမှာမြုပ်နေပြီးတော့လက်ဖန်ကရေပေါ်ပေါ်ပြီးပွင့်မဲ့ကြာနေတော့တူတယ်ဒီပုဂ္ဂိုလ်တွေကသစ္စာလေးပါးနဲ့ဆက်တဲ့တရားဒေသနာတော်ရောင်ကြီးသူတို့ကိုနောက်တနည်းမှပဋ္ဌာန်းပေးပြီနော်ပဋ္ဌာန်းလိုက်ရင်ပွင့်လန်းသွားတဲ့သူတွေကဘုရားမကြပန်းကြီးတွေဖြစ်ကြပါတယ်ဒီပရိသတ်ဓမ္မဓမ္မစကြာရဘူးတဲ့ပုဂ္ဂိုလ်တွေပါမယ်အနတ္တလက္ခဏာသုတ်တန်ရဘူးတဲ့ပုဂ္ဂိုလ်တွေပါမယ်နာဘူးတဲ့ပုဂ္ဂိုလ်တွေလည်းပါမယ်နော် အဲ့ဒီဓမ္မစစ်တဲ့ရုပ်ဖတ်ကြည့်လိုက်လို့အနာတ္တလက္ခဏာတုတ်တန်တဲ့ရုပ်ဖတ်ကြည့်လိုက်လို့နားကြည့်လိုက်လို့မိမိကဘာမှမဖြစ်သေးဘူးဆိုရင်တော့တို့နဲ့တော့ပခုံးကြီးတင်လိုက်လို့ဖြစ်ပါမလားမဖြစ်သေးဘူးပဲနော်ကဲနောက်တစ်ခုတတိယပုဂ္ဂိုလ်ကတော့နေရပုဂ္ဂိုလ်နေရပုဂ္ဂိုလ်ဆိုတာကတော့တရားနာရုံနဲ့ကျွတ်မဲ့ပုဂ္ဂိုလ်မဟုတ်ဘူးနာပြီးတဲ့အချိန်ခါမှာဒီတရားတွေကိုမှတ်သားရတယ်ဆောင်းထားရတယ်မသာဆောင်သားပြီးတော့ဒီအနက်ဒီတရားရဲ့အနက်ဒီပတိကိုစူးစမ်းဆင်ခြင်ပြီးတော့ကိုယ်တိုင်မျက်မှောက်တမ္မာတိဋ္ဌိဉာဏ်ဖြင့်ဖင်ဖောက်တိဋ္ဌိတိုင်အောင်သိတိကျလေ့ကျင့်ရအရင်တော့ကိုယ်တိုင်မျက်မှောက်ဖင်ဖောက်တိဋ္ဌိတိုင်အောင်လေ့ကျင့်လို့သတိရဖြင့်ပြင့်ကြံကြုတ်ကိုပေါင်းများအထောက်ပါမမဉ္ဇဏ်ဘုံဉာဏ်ကိုစိုက်နိုင်တဲ့ပုဂ္ဂိုလ်တွေကိုနိယပုဂ္ဂိုလ်လို့ခေါ်ပါတယ်နော်ကျွတ်တန်းဝင်နိုင်တဲ့ပုဂ္ဂိုလ်ပဲအဲ့တော့ဒီနိယပုဂ္ဂိုလ်တွေကတော့ခုခေတ်မှာများများမယ်လို့သူတော်ဘုရားကြီးများသူတော်ခမ်းများများကတော့ခမ်းမ်းကြပါတယ်နော်ဘာဖြစ်လို့ဒီလိုခမ်းမ်းနေရတယ်လို့မေးရင်လဲတရားနာဘူးတဲ့အချိန်ကြီးလေသူတော်တော်ကတွေများကောင်းများကြပါလိမ့်မယ်နာလို့ဘာမှမဖြစ်ရင်တော့ကိုယ်ကတရားနာရုံနဲ့ပြုတ်မယ်အရှင်နဲ့မဝင်ဘူးဆိုတာတော့ကိုယ့်ဟာကိုယ်ခမ်းမ်းလို့မရနိုင်ဘူးလားမရနိုင်ပါတယ်နော်ဒီနောက်ပုဂ္ဂိုလ်တစ်မျိုးကတော့ဗဒ္ဓပရမပုဂ္ဂိုလ်ပဲဗဒ္ဓပရမပုဂ္ဂိုလ်ဆိုတာကတော့ဟိုးရေထဲမှာမြုပ်နေပြီးတော့ငါးသာလိမ့်စာဖြစ်ပြီးတော့ပျက်စီးသွားမယ်ကြာနဲ့တူတယ်သူကတော့ရေဘော်ကိုပေါ်ဖို့အခွင့်အလမ်းမရှိတော့ဘူးဗဒ္ဓပရမပုဂ္ဂိုလ်ဆိုတာလည်းဒီတိုင်းပဲခொနကဘုရားရှင်ရဲ့တရားတွေကိုမင်းလေးကြည့်လို့ထွန်းတမျိုးဖြင့်သိရကြတိအောင်တိကျန်ကျုပ်ကိုပေါင်းများအထောက်တော်လဲဒီဘောမှာတော့မဂ်ဖြစ်နိဗ္ဗာန်ကိုရနိုင်တဲ့အခွင့်အလမ်းတို့မှာမရှိဘူးအဲဒီလိုမဂ်ဖြစ်နိဗ္ဗာန်ကိုရနိုင်တဲ့အခွင့်အလမ်းမရှိတဲ့ပုဂ္ဂိုလ်မျိုးကိုဗဒ္ဓပရမပုဂ္ဂိုလ်လို့ခေါ်ပါတယ်သို့တော်ဝါဒနာပါတိမျိုးစီတော့ဖြစ်ပါတယ်နော်ဥပမာသစ္စကပရမကြီးတို့လို့ပေါ့သစ္စကပရမကြီးကိုဘုရားရှင်ကသုလသစ္စကတုတ်တန်မဟာသစ္စကတုတ်တန်ခေါ်တဲ့အလုံးစီရရတဲ့တုတ်တန်ကြီးနှစ်ခုဟောကြားပြတာအဆုံးဆုံးမှပြီးတော့မူပါတယ်သို့တော်လဲသို့တုတ်တန်ဒီလာတော်တွေကိုကြားနိုင်ရတဲ့အရှင်ကောင်မသစ္စကပရပတ်ရဲ့တန်တန်နဲ့ခန္ဓာ၅ပါးသည်အနတ္တဖြစ်တယ်ဆိုတဲ့အချက်ကိုတော့အစိတ်ထဲမှာတော်တော်လေးသဘောကျသွားတယ်နှုတ်ကတော့အတိအကျထုတ်ဖော်ပြီးဝန်ခံဖို့ရန်သူ့စိတ်ထဲမှာတော်တော်လေးခင်းရင်းနေအဲဒီလိုစိတ်ထဲကသဘောကျသွားခြင်းဖြင့်သူ့အတွက်မျိုးစီကောင်းတစ်ခုဖြစ်သွားတယ်ဒီမျိုးစရိတ်ကကျေကျေပြုတ်ပေးလိုက်တဲ့အတွက်နောင်တချိန်ဥဒ္ဓရမြတ်စွာဘုရားပြိဋိဘံဆန္ဒတော်မူပြီးဒီနောက်နှစ်ပေါင်း400ဝန်းကျင်လောက်ဆုချက်တယောကျောမှာမဟာကာလဗုဒ္ဓရထိတမထေဆိုပြီးတော့ဒီခန္ဓာမထေမြတ်ကြီးတစ်ပါးလာပြီးဖြစ်သွားတော်မူပါတယ်နော်ဒါကြောင့်ဥဒ္ဓရဗဒ္ဓဗရမပုဂ္ဂိုလ်အဖို့ကတော့ဒီဘဝမှာမဂ်ဖြစ်နိဗ္ဗာန်မရဘဲနဲ့ဝါဒနာပါတိမျိုးစစ်တန့်ွေတွေကတော့ကပ်ပြီးတော့ပါသွားမှာဖြစ်ပါတယ်ကျင့်နေလုံးလုံးမမြင်မဲ့ငါကဒီဘဝကျင့်မဲ့ပုဂ္ဂိုလ်တော့ဟုတ်ကောမရပါဘူးဆိုပြီးလုံးလုံးမမြင်မဲ့နေရင်တော့ပါရမီတောင်ဖြစ်ပါမလားမဖြစ်တော့ဘူးနော်ကြည့်ခုပြောနေတာကဝိသုဒ္ဓိမေအထင်ကရဆရာတော်ကသူ့ရဝိသုဒ္ဓိမေအထင်ကရဒုတိယအတွက်ဆံမျက်နှာ222ဆံမျက်ရင်663ပါနော်ဇာဏံတရားတွေကိုရှုပွားသုံးသပ်တဲ့အပိုင်းမှာဝိတ္တဘာလို့လဲတန်တံပါတိဒုက္ကမိနသမထာယာနိတေနသာဝသဘိတောအနိဝတိညာတတိညာယရဏအဝတိတာရူပရူပဝေစရိသာနာနအညတရတောဟုတ်ထာယဝိတေကာတိနိသဏေကာတိတန်တံပြုဒ္ဓသာဓမ္မလက္ခဏရတ္တိဝေနပရိခေတဗာဆိုပြီးဒီလိုဖွင့်ထားတယ်ဒီဖွင့်ကိုပြောနေတယ်နော်ဒီဒိဋ္ဌိဝိသုဒ္ဓိဉာဏ်အမြင်နဲ့ပြည့်စုံလို့တဲ့သမထာယာနိကပုဂ္ဂိုလ်ကဘာလို့ကလဲနိဗ္ဗာန်ဉာဏ်နဲ့ဉာဏ်နဲ့ဇံမတစ်ပါးတစ္ဆန်တစ္ဆန်ဇံတစ်ခုကိုရူပဝဆရဇံဖြစ်စဉ်အရူပဝဆရဇံဖြစ်စဉ်တစ်ခုကိုဝင်စားပါဝင်စားပြီးတော့ထိုဇံမထပ်ပြီးတဲ့အချိန်ခါကျတော့မှဝိဇ္ဇာဝိဇ္ဇာရပိဋိဒုက္ခဣဂ္ဂတရာခေါ်တဲ့ဇံင်္ဂါတွေကိုပထမအသိရတယ်ထို့နောက်ဇံင်္ဂါဇံတရားတွေနဲ့ရှင်တွဲနေတဲ့ဇာဏတံပြုတ်တာဓမ္မလို့ခေါ်ဆိုအပ်တဲ့သိစိတ်တွေကိုလည်းသိရတယ်ဘယ်ပုံဘယ်ဘက်ဗဏ္ဍိလအဖြစ်သိရမလဲလို့မေးရင်လက္ခဏာရတ္တိဝတိနပြိဂိတ္တပါလက္ခဏာရတ္တအပိစုပရံပရထန္တိအခင်သိသိပါလို့ဒီလိုညွှန်ကြားထားပါတယ်နော်အဲ့ဒီညွှန်ကြားချက်ကိုကနည်းနည်းလေးရှင်းနေတဲ့အပိုင်းပဲပြီးတော့ဒီမြေဝတိညာတဏ္ဍာရဏဇံကိုတော့ခံထားဖို့သူကပြောနေတာကဘာကြောင့်လဲလို့မေးရင်တော့မြေဝတိညာတဏ္ဍာရဏဇံနန္တရားတွေကအလွန်အလွန်ပြင်းပွင့်နေတဲ့အတွက် ဆိုနံတရားတွေကိုအာရိကမိကစအာထုဆိုပုဂ္ဂိုလ်သိကြည့်ဖို့ဆိုတာအလုံးခက်ခဲတယ်ခက်ခဲခြင်းကြောင့်အဲ့ဒီဇံကိုတော့အချမ်းထားဆိုင်ခြင်းဖြစ်တယ်ဒီဇံတရားတွေကဘယ်လောက်ထိသိမ်မွေ့လဲလို့မင်းတော့အရှင်သာရိပုတ္တရာကိုရောမြတ်တော်မှလဲမြတ်သင်္ညာနဲ့မြညာရဏဇံ၌ဤရှိနေတဲ့စိတ်စရိတ်30နဲ့တလုံးရှိပါတယ်သူ30တလုံးသောနံတရားတွေကိုတလုံးစီတလုံးစီအနုဘရဓမ္မဝိပဿနာဤအဖြစ်အရှုဘ30ချင်းကမသွားနိုင်ဘူးဒီနိဝတ်တရားနတ်ညာရဏဇံမှာရှိနေတဲ့နတ်တရား30တလုံးကိုတလုံးစီတလုံးစီအနုဘရဓမ္မဝိပဿနာဤအဖြစ်အရှုဘ30နိုင်တဲ့ပုဂ္ဂိုလ်ဟာမမသံဗုဒ္ဓဘုရားတက်စုပဲရှိတယ်ဒီလိုအထိသင်္ကေတနည်းနဲ့နတ်တရားဖြစ်တယ်ဒါကြောင့်အစအထုကယောဂီဘုရောကောင်းကဒီနိဝတ်တရားနတ်ညာရဏဇံကိုတော့ခေါင်းလုံးစပ်ပြီးသိင်းစီကိုမကြိုးစားပါနဲ့လို့ဒီလိုတမ်းမြစ်ထားနော်ဒီတော့ဒီဇန်နတရားဒီမှာဦးဇင်းတို့နည်းနည်းလေးပြင်းလည်ရမယ့်အချက်တွေတော့တော်တော်လေးတော့များနေတယ်များနေတော့လည်းပဲပထမဇာမဏတရားက34လုံးရှိပါတယ်နော်ဒီတော့ဒီ34လုံးကိုတော့အရင်နည်းနည်းလေးကြိုတင်ပြီးပြောထားဖို့လိုလိမ့်မယ်အချင်းချင်းဒီတော့ခုပြောနေတာကအာနာပါနလမ်းကပြောနေတာဖြစ်တော့အာနာပါနပရိဘာဂနမိတ်ကိုပြန်ပြီးတော့အာယုံယူကြည့်ပါဉာဏ်ဝင်စားကြည့်နော်အာနာပါနဖြင့်သမာဓိထူထောင်ပြီးအာနာပါနပရိဘာဂနမိတ်ဆိုင်တဲ့အချိန်ခါမှာပထမဇံကိုပြန်ဝင်စားကြည့်ပါပရမဇံကိုဝင်စားပြီးတဲ့အချိန်ခါကျတော့မှအထုပရမဇံကထပြီးတော့ဒီဇဏတရားတွေကိုပြန်ပြီးတော့ဆင်ញင်ပြီးရှုပွားသုံးပါအမှဖြစ်တယ်အဲ့ဒီစကားကိုတော့နည်းနည်းလေးသတိကြကြနားထောင်ထားဉာဏ်ဝင်စားနေတဲ့အချိန်ခါမှာဒီဇဏတရားတွေကဘာကိုအာယုံမူနေတယ်လို့မင်းဘာကိုအာယုံပြုတ်နေတယ်သို့မဟုတ်ဘာကိုတိနေတယ်လို့မင်းဘာနာပါနာပฏิဘာကနမိတ်ကိုတိနေတယ်အဲ့ဒါကိုကိုယ်ကပြောပြမှတ်ထားနော်ဒါကဒီဇံမထလိုက်တယ်ဆိုတော့ဒီဇံนี่ရှိသေးလားမရှိတော့ဘူးဇံမထပြီးတော့မှဒီဇံဏတရားကိုတဖန်ပြန်ပြီးတော့ရှုတယ်အဲ့ဒီစကားကိုတော့ဒီဒီဖြည့်ဖြည့်မှတ်ထားတာအထက်ကရကဒီဇံပြောနေတဲ့စကားနော်ဒီတော့ဒီဇံဏတရားတွေကဘာတွေလဲဆိုတာကိုတော့ပထမကြိုပြောပြီးမှဒီချင်းချင်းချက်တွေကနည်းနည်းလေးဝေဝေဆာဆာနားလည်မဲ့သဘောရှိတယ်အဲ့ဒါတလုံး34လုံးကိုဥစဉ်တလုံးစီနည်းနည်းလေးရှင်းပြနံပါတ်1အတ္တိစိတ်ကပဲရှင်းပြီးစပြီးရှင်းပြဆိုနော်နံတရားတွေကိုသိသိနဲ့နိသိနဲ့မှာအတိစိတ်ကစသိသိနဲ့နိသိနဲ့ကတခုဖတ်တာကစသိသိနဲ့နိသိနဲ့ကတခုဝေဒနာကစသိသိနဲ့နိသိနဲ့ကတခုသုံးခုရှိအဲ့ဒီသုံးခုမှာအတိစိတ်ကစသိသိနဲ့အတိစိတ်တခုနဲ့သိသိရတယ်မဟုတ်ရှင်မဲ့စိတ်တွေတွေကိုအလုံးသိသိရဝေဒနာကသိသိနဲ့ဝေဒနာတခုနဲ့သိသိရတယ်မဟုတ်ရှင်မဲ့စိတ်တွေတွေအလုံးပဲသိသိရဖတ်တာကစသိသိနဲ့ဖတ်တာတခုနဲ့သိသိနေရတယ်မဟုတ်ရှင်မဲ့စိတ်တွေတွေကိုအကုန်လုံးပဲသိသိရပါတယ်နော်သိရမယ်ဆိုတာလည်းခဏခဏတော့ပြောနေပါတယ်နော်မူလဗန္ဒအထက်ကရသမေ980 980တိစသီတို့မှအတိအကျဖွင့်ထားပါတယ်ကဲဆုံးကြစို့ဒီတော့ဒီဇန်တရားတွေမှာအတိစိတ်ကနေစတင်းကြည့်တဲ့နေ့စဉ်ချင်းအတိစိတ်ကိုဥဒေပြီးပြောကြရအောင်နော်အတိစိတ်အတိစိတ်ဆိုတာကဘာကိုသိတယ်လို့ပြောလဲဇာနနနာမဥပလတ္တိမူလတ္တိကဆရာရဲ့အရှင်းလင်းချက်ကလေးစကလုံးတော်တော်လေးနဲ့သိကောင်းသိတယ်သိတယ်ဆိုတာအာယုံယူလို့ရတာကိုသိတယ်လို့ပြောတာပါတက္ကိုအကြည့်တက်ကိုသံပြီးအာယုံယူကြည့်တာတက္ကိုအကြည့်တက်ကိုမမြင်ဘူးအာယုံယူလို့မရဘူးဒါဖြင့်တက္ကိုအကြည့်တက်ကိုသိတယ်လို့ပြောလို့ရမလားမရဘူးသိတယ်ဆိုတာကအာယုံယူလို့ရမှသိတယ်လို့ခေါ်တယ်လက်တစ်ဘက်ကိုအာနာပါနပရိဘာဂနမိတ်ကိုသံပြီးအာယုံယူကြည့်ဒီနေ့ကအာနာပါနလည်းမပေါ်များအထုတ်မှုမရှိဘူးပေါ်လည်းမပေါ်တတ်ဘူးပရိဘာဂနမိတ်ဆိုတာလည်းဘယ်လိုမှမသိဘူးသောပုဂ္ဂိုလ်ဒီပရိဘာဂနမိတ်ကိုအာယုံယူပြီးဖြစ်ပေါ်တဲ့ဒီအတိစိတ်ကိုရှုလို့ရမလားမရနိုင်ဘူးနော်ဒါကြောင့်အတိစိတ်သိတယ်သိတယ်ဆိုတာကအာယုံယူလို့ရတဲ့သဘောအာနာပါနဖြင့်ပြန်သမာဓိထူထောင်ထားတဲ့ပုဂ္ဂိုလ်အဖို့နော်ဒီပရမဇ္ဇမထပ်ပြီးတော့ထပ်သစ္စာလေးမှဒီအတိစိတ်ကလေးကိုပြန်ကြည့်လို့ရတယ်နော်အတိစိတ်အာနာပါနပရိဘာဂနမိတ်အာယုံကိုရယူခြင်းသဘောဖန္တာအာနာပါနပရိဘာဂနမိတ်အာယံကိုတွေ့ကြည့်တော့အချင်းအားဖြင့်ဖြစ်ခြင်းတဘောတို့တစ်ခုကတို့တစ်ခုနဲ့ရိုက်တယ်လို့တောင်းနေထိတော့တဲ့ပုံစံမျိုးတော့မဟုတ်ဘူးဓာတ်ခိုက်တဲ့သဘာဝပဲနော်ဓာတ်ထားခြင်းထိခိုက်တာပုဂ္ဂိုလ်တယောက်ကသင်္ကိစားနေဗေယပုဂ္ဂိုလ်တယောက်ကသင်္ကိစားတဲ့ပုဂ္ဂိုလ်ထိုင်ကြည့်လိုက်ရင်ပါးစပ်ထဲမှာဘာတွေဖြစ်လာလဲသီရီထွက်လာတယ်ဒါဘာဖြစ်လို့လဲဓာတ်ခိုက်တယ်နော်ဟောကသင်္ကိကမိမိပါးစပ်ကိုလမ်းထိတာဟုတ်လားမဟုတ်ဘူးဓာတ်ထားခြင်းခိုက်တာအဲဒီပုံစံပဲနော်အာယံကိုတကယ်သွားပြီးတွေ့ထိတာတော့မဟုတ်ဘူးတွေ့ထိတဲ့အချင်းအားဖြင့်ဖြစ်နေတဲ့သဘောလေးပဲတနည်းအားဖြင့်ဒီသဘောကိုနားမလည်ရင်တော့နောက်တနည်းသင်ပေးတာကတော့အာယံနဲ့အတိစိတ်ကိုဆက်ဆက်ပြီးနေတဲ့သဘောဓာတ်ကပဲ ဝေဒနာစရာကအာယုန်ဤအရာကိုခံစားခြင်းသဘောဒီမှာဒုက္ခဝေဒနာသောမနာဝေဒနာဖြစ်တယ်နော်ဝမ်းမြောက်ဝမ်းသာခြင်းခြင်းတတဖြစ်အာနာပါနပရိဘာကနမိအာယုန်ဤအရာကိုခံစားနေခြင်းသဘောဧကကတာအာနာပါနပရိဘာကနမိအာယုန်ဒုက္ခတိဘောတို့သိကြရောက်နေခြင်းသဘောသိနေခြင်းသဘောဇီဝိတာအာနာပါနပရိဘာကနမိအာယုန်ကိုအာယုန်ဧကကတာဖတ်တာဝေဒနာတညာစေရနာစေရနာကအာနာပါနပရိဘာကနမိအာယုန်ဘောတို့ရှင်မဲ့စိတ်စတိတံမြုပ်တရားတွေကိုရောက်အောင်စိတ်ဆောင်ပေးခြင်းသဘောနှုတ်ဆောင်ပေးခြင်းသဘောဧကကတအာနာပါနပရိဘာကနမိအာယုန်တခုတည်းတခုတည်းဘောတို့စိတ်ကြောက်ရောက်နေခြင်းသဘောဒီနေနေခြင်းသဘောဇီဝိတာအာနာပါနပရိဘာကနမိအာယုန်ဘော၌ရှင်မဲ့စိတ်စတိတံမြုပ်တရားတွေကိုစောင့်ရှောက်ပေးနေခြင်းသဘောနန္ဒသတ္တဥစ္စလိပါမနတိကာရအာနာပါနပရိဘာကနမိတ်အာယုံပဲလို့အာယုံဘက်လို့စိတ်စရတိတံပြုတ်ကြတဲ့ကိုဥထက်တွန်းဖို့ပြနေခြင်းသဘောဒိညာတစ်ခုကြံထားတဲ့ချက်နော်ဒိညာကအာနာပါနပရိဘာကနမိတ်အာယုံကိုမှတ်သားခြင်းသဘောပေါင်းလိုက်တော့စေတသိက်ကတပ္ပစိတ္တတရဏစေတသိက်ကခုနှလုံးအတိစိတ်ကတစ်လုံးပေါင်းလိုက်ရင်ဘယ်နှလုံးရှိတော့မလဲရှင်းတော့တပ္ပစိတ္တတရဏစေတသိက်ဆိုတာကတော့စိတ်ဖြစ်တိုင်းဖြစ်တိုင်းဒီစေတသိက်ခုနှလုံးကအများအားပါတယ်စိတ်အလုံးနဲ့ဆက်ဆံနေတယ်တရားလုံးနဲ့ဆက်ဆံနေတဲ့စေတသိက်ဖြစ်တယ်ဒါလေးကိုတော့ကျူတည်မှတ်သားထားနော်နောက်တစ်ခုကတော့ပကင်းစေတသိက်တချို့စိတ်နဲ့သွားပြီးရှင်တွဲပြီးဖြစ်တယ်တချို့စိတ်နဲ့ကျတော့ရှင်တွဲမဖြစ်ဘူးအဲ့ဒီစေတသိက်က6လုံးပါတယ်လေဝိတက်အာနာပါနပရိဘကနမိတ်အာယုံဘောတို့စေတသိက်သံပြုတ်တရားတွေကိုရှေ့ရှုတင်ပေးခြင်းသဘောဒီတော့စေတနာကလည်းအာယုံဘောကိုစေတသိက်သံပြုတ်တရားတွေရောက်အောင်စိတ်ဆော်ပေးတယ်မနတိကာရကလည်းအာယုံဘက်သို့စိတ်စရတိတံပြုတ်တရားတွေကိုဥဒ္ဓပြီးတွန်းဖို့ပေးတယ်။ဝိတက်ကလည်းအာယုံဘက်သို့စိတ်စရတိတံပြုတ်တရားတွေကိုရှေ့ရှုတင်ပေးနေတယ်။တင်ပေးတဲ့ဓာတ်ကြီးကြီးနော်။ဘာထုတ်တယ်လို့မင်းရင်တော့တောင်မြတ်မဟာကန်တယ်လို့ကျွန်တော်ပြောကြတော့ကောင်းတဲ့ဥပမာလေးတစ်ခုပေါ့လေ။ဖလီလီစင်းလေးလူ300ဖလော်တဲ့ဖလီလီစင်းလေးနဲ့ဥပမာပေးထား။လေကျင်ဘက်တစ်ခုမှာလူ300ဖလော်တဲ့ဖလီလီစင်းဆိုကြပြီ။ရှေ့ကလူကစေရနာနဲ့တူတယ်။နောက်ဆုံးလူကမနတိကာရနဲ့တူတယ်။အလဲကလူကဝိတ္တနဲ့တူတယ်လို့သူကဒီလိုရှင်းတာ။ရှင်ဆုံးကလူကသူ့မှာလေကိုရှိရအောင်လှော်တဲ့လုပ်ငန်းလည်းသူ့မှာရှိတယ်။ဘန်းဆုတ်ဖို့ဆိုတဲ့ဇာပါရလည်းသူ့မှာရှိတယ်။သူပို့ပြီးဇာပါရများတယ်။သူကစေရနာနဲ့တူတယ်။နောက်ကလူကတော့လေကိုရှိရအောင်လည်းကြိုးစားရတယ်။လူရပန်းနေတဲ့သူရောက်အောင်လည်းဦးကိုမှန်းနေအောင်လှည့်ပြီးတွန်းဖို့ပြင်းတယ်။ဦးလည်းလှည့်ပြီးရတယ်၊တွန်းလည်းပို့ပြီးရတယ်။သူလည်းလုပ်ငန်းနှစ်ခုလုပ်တယ်။အလဲကောင်ကပုဂ္ဂိုလ်ကတော့လေရှိရောက်ဖို့လုပ်ငန်းတွေတူတာအောင်ပဲ။ကျုံးမိသူလော်နေတာပဲအဲ့ဒီပုံစံနဲ့အလေကောင်ကပုဂ္ဂိုလ်ကဝိတ္တနဲ့တူတယ်နောက်ဆုံးကပုဂ္ဂိုလ်ကမနတိကာရနဲ့တူတယ်ပန်းဦးကပန်းဆုံးတဲ့ပုဂ္ဂိုလ်ကစေရနာနဲ့တူတယ်လို့ဒီလိုရှင်းထားတယ်ဒါတွန်းဖို့ပြတဲ့သဘောဝအစွမ်းအားလေးတွေပဲဝိဇာရကအာနာပါနပရိဘာကနမိတ်အာယုံကိုသုံးကဆင်ခြင်နေခြင်းသဘောအတိမောကအာနာပါနပရိဘာကနမိတ်အာယုံကိုဆုံးဖြတ်တဲ့အခြားခြင်းသဘောဝရိယအာနာပါနပရိဘာကနမိတ်အာယုံကိုသိအောင်သဘောသတ္တဖြစ်အောင်ဝေဒနာဖြစ်အောင်စိတ်စိတ္တိသံပြုတ်ကြရည်ဖြစ်အောင်ကျူးစာအထုတ်ခြင်းသဘောဒီတိအာနာပါနပရိဘာကနမိတ်အာယုံကိုဖြစ်တဲ့နေခြင်းသဘောခန္ဓာအာနာပါနပရိဘာကနမိတ်အာယုံကိုသိလိုတဲ့သဘောသတ္တဖြစ်လိုတဲ့ဝေဒနာဖြစ်တဲ့ရှင်မစိတ်စိတ္တိအလုံးဖြစ်လိုတဲ့သဘောလေးပဲနော်ပေါင်းလိုက်တော့သတိစိတ္တိက6လုံးတပ္ပစိတ္တကတရဏစိတ္တိက9လုံးအတိစိတ်က1လုံးဆိုတော့14လုံးရှိသွားပြီနော်။ဘုဘက်ကသောဗနာတရဏစိတ္တိက19လုံးပဲ။ဒါကသတ္ထဒီနေရာမှာသရကတော့သူကသိက္ခာ3ရအကျင့်များနဲ့ယုံကြည်တဲ့စွမ်းအားလေးပဲ။အဲဒီသိက္ခာ3ရတဲ့မှာသူကဒီအာနာပါနပရိဘကနမိတ်ကိုအာယုံယူပြီးဖြစ်ပေါ်နေတဲ့ဇန်တရားတွေကတမာတိစခန်းထဲမှာဝင်နေတယ်။တမာတိပြည့်စင်ထဲမှာဝင်နေတယ်။ဒါကြောင့်တမာတိသိက္ခာတမာတိပြင့်စဉ်ကိုယုံကြည်နေတဲ့သဘောလေးပဲ။ဘယ်လိုယုံကြည်လဲလို့မေးရင်ဒီပုဂ္ဂိုလ်ကဒီအာနာပါနပရိဘာကနမိတ်ကိုအာယုံယူပြီးတော့ဒီဇန်တွေကိုဝင်စားလို့ရနေပြီဆိုရင်ဘယ်နဲ့တော့တကားကြီးအာနာပါနပရိဘာကနမိတ်ကိုအာယုံယူပြီးပရမေဇန်တမာတိဝင်စားတာရတယ်ဆိုတာတကားကြီးလက်ခံနိုင်သားလို့မေးရင်ဘယ်လိုဖြစ်မလဲ။လက်ခံနိုင်တယ်ယုံကြည်ပါလားလို့မေးရင်ယုံကြည်တယ်အဲ့ဒီယုံကြည်တဲ့သွားအားပဲ။ဘာဖြစ်လို့လဲကိုယ်တိုင်ခင်ဗျောက်ပြီးတိထားတဲ့အတွက်နော်အဲ့ဒီယုံကြည်တဲ့သဘောတရားတမာနိသခန်းကိုယုံကြည်တာပဲနော် မန္တာတတိအာနာပါနပရိဘကနမိတ်အာယုံပေါ်၌စိတ်ခိုင်မြဲနေခြင်းသဘောအာနာပါနပရိဘကနမိတ်အာယုံပေါ်မှာရှင်မစိတ်တည်းသံယုတ်ပြတိကိုဘူးတောင်းကဲ့သို့မပေါ်စီပဲကြောက်ချာကဲ့သို့နင်းညွတ်နေစေခြင်းသဘောဟုတ်တယ်မလားအာတဏိယဆိုတဲ့အာယုံကိုမမိတ်ပြောက်ခြင်းသဘောလေးပဲဒီရီမကောင်းမှုမှအချက်ချင်းသဘောမကောင်းမှုအကုသိုလ်တိစေတိမှအချက်ချင်းသဘောဟောတ္တပမကောင်းမှုအကုသိုလ်တိစေတိမှကြောက်ချင်းသဘောဒီချက်မှုကြောက်မှုတရားနှစ်ပါးကတော့ဒီနေရာမှာဖြည့်စုတည်ယုံကြည်နေတဲ့သဘောလေးကိုဆွေးလို့တယ်ဒီသင်္ကမ္မအာရဘဏပရိဘကနမိတ်ကိုအာယုံမူနေတဲ့ယောဂီပြုတော်ကဟောဖို့ပြည့်လာကြီးရဲ့ကြောက်လာကြီးရဲ့ဒီလိုစိတ်ဓာတ်တွေပေါ်နေတာမျိုးတော့မဟုတ်ဘူးဖြည့်စုတည်ယုံကြည်နေတဲ့သဘောလေးပဲဘယ်လိုဖြည့်စုတည်သလဲလို့မင်းတော့ဒါကြီးလေတရားအထုတ်တာအချက်အကျော်ကြီးလို့အထုတ်တာလားအချက်မကျော်မရှိလို့အထုတ်တာလားမသိဘူးဘယ်လိုဖြစ်မလဲအချက်ကျော်ရှိတယ်ဘာတွေကိုချက်တယ်ဘာတွေကိုကြောက်တယ်မကောင်းမအကုသိုလ်တွေချက်တယ်ကိုချက်တယ်အကုသိုလ်တွေကိုလည်းချက်တယ်ကြောက်တယ်ဒုစရိုက်တွေကိုလည်းချက်တယ်ကြောက်တယ်ဒီအကုသိုလ်တွေချက်တဲ့ကြောင့်ရရှိမဲ့အဘယ်ဝိသင်းဒုက္ခဆက်တယ်တဏ္ဍဝိသင်းဒုက္ခဒီတွေကိုလည်းချက်တယ်ကြောက်တယ်အဲဒီလိုအချက်ကျော်ကတရားအမထုတ်ခင်ကလည်းရှိနေတယ်တရားအထုတ်နေတဲ့အချိန်မှလည်းရှိနေတယ်အထုတ်ပြီးတော့လေရှိရှိတည်နေတယ်ဟုတ်တယ်မလားဒါကိုပြောတာနော်ဒီဒီဩတ္တပအာလောကအာနပါနပရိဘကနမိတ်အာယုံကိုမတက်မဲ့ခြင်းသဘောငါဟာလို့မဆွဲယူခြင်းသဘောဒါကသင်္ချာတယ်အာဒောတအာနပါနပရိဘကနမိတ်အာယုံကိုအာယုံပေါ်၌စိတ်မခက်ထန်မကြမ်းတမ်းခြင်းသဘောဒီသင်္ခါမသောတတ္တိရင်းနေပြီနော်စိတ်မခက်ထန်မကြမ်းတမ်းတဲ့သဘောဝါလေးတစ်ခုသောအလေးတစ်ခုပေါ်နေတယ်တဏ္ဍာမိစ္ဆတတအာနဘာနပရိဘကနမိတ်အာယုံပေါ်၌စိတ်ကိုအလဲအလတ်ထားနိုင်ခြင်းသဘောလွတ်လွတ်ချွတ်ချွတ်ခြင်းသဘောအလဲအလတ်ထားတယ်ဆိုတော့ကစိတ်တက်ကြွမြင့်မောလွန်းတဲ့မာနတို့ဒိဋ္ဌိတို့စတဲ့စိတ်တိတ်တွေလည်းမဖြစ်အောင်ပြီးတော့လျော့ကျနေတဲ့သီလမိတ်တာစတဲ့စိတ်တိတ်တွေလည်းမဖြစ်အောင်အလဲအလတ်စိတ်ကိုညီအောင်ထားထားနိုင်တဲ့သောအလေးပဲအဇာနီမြင်းကောင်းတွေကိုမောင်းနေတဲ့ယထာတိကလမ်းကောင်းကိုရောက်လာပြီဆိုရင်ဒီအဇာနီမြင်းကောင်းတွေပတ်သက်ပြီးတောင်းကြမှုမရှိပဲအညီအမျှလစ်လျူရှုပြီးတော့ယထာဘုကနေကြည့်ပြီးလိုက်ပါသွားသလိုဒီအာနာပါနပရိဘကနမိတ်ကိုပရမဇန်တမဏိဆိုင်အောင်စနစ်တကျရှုထက်တတ်တဲ့ယောဂိကဒီနမိတ်အာယုံပေါ်နဲ့မိမိရဲ့စိတ်စရတိတံပြုတ်ပြားဒီကိုတဲ့ကြွမြင့်မောက်တဲ့ဒီဒိဋ္ဌိတို့မာနတို့ပဲမရောက်အောင်နှိမ့်ကြတဲ့ဒီနမိတ်တပဲ့လေမရအောင်ပြည်တဲ့ကောတိဇဘက်စတဲ့ဒီလိုအနိဗ္ဗတိလည်းမရအောင်အလဲကောင်းမှညီညံ့နေအောင်ထိထားနိုင်တဲ့သံအားလေးကိုခေါ်ပါတယ်တတ္တရမိစ္ဆတတ္တပဲနော်ပြီးတဲ့အခါကျတော့မှယုဂလသတ္တိစနှလုံးကာယပတ္တိသတ္တိတို့ရဲ့ဉာဏ်အခြင်းသဘောစိတ်တပတ္တိစိတ်ရဲ့ဉာဏ်အခြင်းသဘောဒီအာနာပါနပရိဘကနမိတ်အာယုံကိုအာယုံပြုနေရတာကိုကသိချင်းမှအိဋ္ဌတ္တိဝင်လာတယ်စိတ်ထဲမှာအိဋ္ဌဝင်လာတဲ့အတွက်ဒီအိဋ္ဌရဲ့အရှင်ဒီစိတ်အရှင်မာသာနန္တတတိအရှင်မာသာမကရုပ်တန္တတိအရှင်အထိကုခပြီးအင်းငွေတွေကဟတ်သွားတယ်နော်ဒါကြောင့်ကိုယ်စိတ်နှစ်ပါးလုံးဒီမှာအလုံးပြည့်ကျနေတယ်ဒီသဘောကိုပြည့်စုံခြင်းလို့ဘုရားရှင်ကဒီမှာကာယပတ္တိစိတ်ပတ္တိနှစ်မျိုးခွဲထားတယ်လို့တောင်မြတ်မဟာကဏ္ဍဆိုတော့ဘုရားကတော့သူကသူ့ရဲ့တင့်ကြပါဠိကမှာရှင်းထားပါတယ်နော်နော်ကာယလဟုတာစိတ်တလဟုတာကာယလဟုတာသတိတို့ဤပေါ်ပါခြင်းသဘောစိတ်တလဟုတာစိတ်ဤပေါ်ပါခြင်းသဘောကာယမုဒ္ဒတာသတိတို့ရဲ့အနုညပြောပြောခြင်းသဘောစိတ်တမုဒ္ဒတာစိတ်ရဲ့အနုညပြောပြောခြင်းသဘောကာယကံမြင့်တဲ့သတိတို့ရဲ့အာနာပါနပရိဘကနမိတ်ဘာဝနာလုပ်ငန်းရ၌အခန့်နဲ့ဖြစ်နေခြင်းသဘောနော်စိတ်တကံမြင့်တဲ့စိတ်ရဲ့ခံရနေတဲ့သဘောခံရနေဆိုတာကရှုလို့အချိုးကျနေတယ်အသင်ကြီးနေတယ်ဘယ်ချိန်ကရှုရှုရှုလို့ရနေတယ်ကာယဘာဂုံညတ်တာသတိတို့ရဲ့ကြံ့ကျင်လိမ္မာတဲ့သဘောစိတ်ဘာဂုံညတ်တာသိရင်ကြံ့ကျင်လိမ္မာတဲ့သဘောဒီအာနာပါနပရိဘကနမိတ်အာယုံကိုရှုပွားတဲ့လုပ်ငန်းရမှာမိမိကအမတန်စိတ်သတိတွေကတော်တော်လေးကြံ့ကျင်နေပြီဒီကြံ့ကျင်တဲ့သဘောပြောတာကာယစုကတာသတိတို့ရဲ့ဖြောင့်မတ်တဲ့သဘောစိတ်စုကတာသိရင်ဖြောင့်မတ်တဲ့သဘောဒီသင်္ခါမမာယာတတိယဆက်တဲ့လက်မဲ့ပတ်မဲ့ပွေ့မဲ့ကောက်မဲ့ဆိုတဲ့အပွေ့အကောက်တွေတင်းနေနော်အာနာပါနပရိဘကနမိတ်အာယုံပေါ်နဲ့စိတ်ကဖြောင့်ပြီးတော့ငြိမ့်ကတ်ဒါကသောဘနတရဏသတိ19လုံးနောက်တစ်လုံးကတော့ပြင်းပြင်းလေးအာနာပါနပရိဘကနမိတ်အာယုံကိုထွန်းဖောက်တည်ခြင်းသဘောဒ ဖြစ်ပေါ်ပြီးတဲ့ဆိုတာကတော့ဒီအာနာပါနကမ္မဋ္ဌာန်းကိုမသိပြန်ခင်ကသဘောပေါ်ပြီးဒီပြိဘာကနမိတ်မျိုးကိုမြင်ဘူးတလားမမြင်ဘူးသေးဘူးခုလိုစနစ်တဲ့ကြောင့်ဘာများအထုတ်လိုက်လို့ပြိဘာကနမိတ်ပေါ်လို့ပရမသန္တမတိစိုက်လာတဲ့အခါကျတော့ဒီပြိဘာကနမိတ်ကမိကညာနဲ့တစ်ဖြည်းဖြည်းတဆင်းပြီးတဆင်းဖြစ်ပေါ်ပြီးတည်လာတဲ့သဘောဝတစ်ခုလို့မပြောနိုင်ဘူးလားပြောနိုင်တယ်ပင်ကုန်သည်မဟုတ်ဘူးနော်ပေါင်းလိုက်တော့စိတ်စိတ်တွေကဘယ်လောက်ရှိတော့လဲ34လုံးပြည့်သွားပါပြီနော်အဲ့ဒီ34လုံးကဇောရီဖြစ်ပါတယ်အဲ့ဒီဇောရီမှာဗရိကံဥပ္ပဇာအနုလုံးကုရကဘူးခေါ်တဲ့ကာမဝဆရဇောရီလည်း34ပဲနောက်ပိုင်းအပနာဇောလို့အမိရနေတဲ့ဇန်စိတ်ဒီခါလဲ34ပဲသူတို့လည်းဇောပဲနော်ကာမဇောက4ကြိမ်သို့မဟုတ်3ကြိမ်လောက်ကျတတ်တယ်သုံးကြိမ်ပြီးတာနဲ့အပနာဇောဒီစက်တိုင်ဖြစ်တယ်အဲ့ဒီဇောနှစ်ရက်လုံးမှာစက်စရီတွေ34ပဲရှိပါတယ်အဲ့ဒီဇောဒီရဲ့အရှင်သားလေးမှာမနောရထဝဇန်ဆိုပြီးတော့ဒီကလေးတစ်ခုခံတယ်သူကအာနန္ဒနာပရိဘကနမိတ်အာယုံကိုဆုံးဖြတ်ချက်ချတယ်စင်ရှင်ဆုံးဖြတ်ပြီးတဲ့စွမ်းအားလေးတစ်ခုပဲသူကဝရိယအသည့်ပဲဘုရားကပြောကြတယ်စက်စရီတွေကစက်စရီတွေကဝရိယအသည့်စက်စရီတွေ7လုံးပဲရှိပါတယ်အဲ့ဒီမနောရထဝဇန်လေးဒီကြိမ်ဖြစ်ပြီးတာနဲ့ဇောစိတ်တွေဒီအကြိမ်များစွာစက်တိုင်ဖြစ်တယ်ရှင်းနေတဲ့ဒုနန္တရားတွေကိုဖြစ်ပေါ်နေတဲ့ဒုနန္တရားတွေကိုလက္ခဏာရတ္တပိစုပရံပရထာဏီအဖြစ်သိကြည့်ပါလို့ဝိတုဒ္ဓိမေအထက်ကရကညွှန်ကြားနေတယ်။အလားတူပဲနယုတ်ထကရမြတ်မှာလည်းညွှန်ကြားထားပါတယ်နော်။ကဲဒီကနေတဲ့အထက်ကရဒီမှာလည်းပုံစံတူပဲညွှန်ကြားထားပါတယ်။သို့တော့ဒီနေရာမှာကြက်ကြံလေးတွေကတော်တော်လေးခမျောများစိတ်ဝင်စားဖို့အချင်းချင်းပြရမယ်အချက်လေးတွေတော့ရှိနေပါတယ်နော်ဒီဖြစ်စေတဲ့နန္ဒရားလေးတွေကိုတဲ့သူ့မြတ်ဘာဘူးဆိုပြီးတော့မိမိကပညာကိုပုဂ္ဂပ်ပြီးပြောကြတယ်မိမိကပညာမှာအစဉ်နာကလေးနာမထေကမိမိကမိကြီးကိုဟောကြားတော်မူတဲ့အချက်လေးပဲမိမိကပညာဆောင်ရနာ94မှာပါပါတယ်နော်အဲ့ဒီ94ကိုကိုးကားပြီးတော့ဉာဏ်တရားတွေကိုသာဝကတည်းကရှိလို့မရနိုင်ပါဘူးဆိုပြီးဒီလိုပြောကြတယ်။ပြောကြတဲ့အချိန်ကကျတော့ဒီပုဂ္ဂိုလ်ရဲ့ပြောပြတဲ့စကားကိုအကြင်နဲ့လက်ခံမယ်ဆိုရင်ပေါ့ဒီတိုင်းရင်ဇန်တောင်ရှိလို့ရပါဘူး။ဘာဖြစ်လို့လဲ။ဇန်တဲ့ပုဂ္ဂိုလ်ဇန်ငါတွေကိုတော့ပထမကျွမ်းကျင်းချင်းချင်းဆင်ခြင်တတ်ဖို့မလိုဘူးလား။ဆင်ခြင်လဲဆိုတာကသိတာပဲ။ဟုတ်တယ်မလား။ပြိဿခဏဇောရီနဲ့သိအောင်ဆင်းရဲမယ်မနောရထဝဇန်နဲ့ပြီးအောင်ဆင်းရဲမယ်။ဉာဏ်ငါဟာနန္တရားလည်းယုတ်တရားလား။အဲ့ဒီနန္တရားမှမသိရင်ဒီဇန်ရှိလို့ရပါမလား။ဘုရားလက်ထက်ကဇန်ရတဲ့ပုဂ္ဂိုလ်ကိုရှိလားမရှိဘူးလား။အဲ့ဒါပဲအခြေခံကိုစနစ်တကျမစမ်းသိကြတာနော်။ဒီတော့ဒီမိလိလပညာမှကနန္တရားတွေကိုရှုမြင်ဘူးလို့ပြောတာမဟုတ်ပါဘူးနော်။ဘာပြောလဲဆိုတာလေးကိုနည်းနည်းအခြေအနေနဲ့တော့အထက်ကနေအထက်ကမှရှင်းထားပါတယ်။အထက်ကနေအထက်ကသံသနာတရားရှိခဲ့ချောင်းမှရှင်းထားတယ်နော်။ခொနကအဲ့ဒီဉာဏ်ရည်တွေကိုသိကြည့်တဲ့အပိုင်းမှာသာသာဝိရဏသိညာစိရဏအတိစိတ်ဝိညာဉ်အဲ့ဒီ၅ခုကိုသာသာနဲ့၅ခုမျိုးရှိတဲ့သာသာပိစမကတရားလို့ခေါ်ပါတယ်။ဒီသာသာပိစမကတရားတွေကိုဗရဏထားပြီးတော့ပထမယောဂီပြုလုပ်ကောင်းကသိကြည့်ရတယ်နော်။သိကြည့်ရတဲ့အတွက်အထက်ကများမှဒီဖတ်တာပိစမကတရား၅ပါးကိုပဲဥတည်ပြီးဖွင့်ထားတယ်။သို့တော်လည်းမူလဗန္ဒနာဒီကဆရာတော်ကတော့ဒီမှာဖတ်တာပိစမကတရားဒီထဲမှာဖတ်တာနဲ့စေရနာကသင်္ခါရခန္ဓာတရားဖြစ်တယ်။ဝိရဏကဝိရဏခန္ဓာသင်္ခါရကသင်္ခါရခန္ဓာအတိစိတ်ကဥညာနဲ့ခန္ဓာဖတ်တာနဲ့စေရနာကသင်္ခါရခန္ဓာသင်္ခါရခန္ဓာချင်းဝင်ဒီထဲမှာစေရနာဒီပြန့်ထန်းနေတယ်ပြန့်ထန်းနေတဲ့ဒီစေရနာကိုပြောလိုက်ရင်နောက်လည်းဖြစ်တယ်စိတ္တတွေလည်းအလုံးအပြုံးဝင်နေဘာဖြစ်လို့လဲဘုရားရှင်ဂေါတော်တိုင်းကသင်္ခါရခန္ဓာဝေဖန်မှာသင်္ခါရခန္ဓာကိုဝေဖန်တော်မူတဲ့အပိုင်းမှာဝေဒနာကိုသာပြန်နာထပြီးတော့ဝေဖန်သွားတော်မူတဲ့ထုံရှိပါတယ်ဆိုပြီးဒီထုံကိုထောက်ပြီးတော့သူကရှင်းနေတာနော်ဒါကြောင့်စိတ္တနာကိုပြောလိုက်ရင်ရှင်းမဲ့စိတ္တတွေကိုပူတော်ပြီးရှုရမှာဖြစ်ပါတယ်စိတ္တနာနဲ့ရှင်းပြောပြီးဖြစ်ပေါ်တော့တဲ့စိတ္တခန္ဓာတစ်ခုအတွင်းမှာရှိတဲ့ဉာဏ်များတွေကိုလည်းရှုရအဲ့တော့အဲ့ဒီဖတ်တာပိစမကတရားတွေမှာဘယ်လိုလဲဒီမေသင်္သပန္နဖတ်တာပိစမကဏ္ဍဓမ္မနာပါတိယကံပါတိယကဝိနေဘောကံကတ္တဝပညာတေဥဒ္ဒရမာနီနာပညာတေ ုဒ္ဓရာမာလီနဲ့ဒီစကားလုံးလေးအမှတ်ထားပါနော်ဘဂဝန္တံဒုက္ခရံကတံဒီနေ့သင်္သာဖတ်တာပိစမကနဲ့ဓမ္မနဲ့ဤဖတ်တာပိစမကတရား၅ပါးတို့ကိုပါဠိယကပါဠိယကအတိအတိဝိနည်းဘောကံတလုံးစီတလုံးစီဉာဏ်နဲ့ခွဲခြားသိချခြင်းကိုကတ္တဝပြီးရဲ့ပညာတိန်ဩဂရမဏိလအမိနာမပိဿကိုထုတ်ဆောင်ခြင်းဖြင့်သဒ္ဓဝန္တမြတ်စွာဘုရားသည်ဒုက္ခရံခင်းရင်းနဲ့အမှုကိုကတံပြုတော်မူအပ်ခဲ့ပါပေ၏။သန္တဝရဏပညာစေနာဝိဉ္ဇဉ်ခေါ်တဲ့သန္တပိဿကဉာဏ်ဤတွေကိုအတိအတိတလုံးစီတလုံးစီဉာဏ်နဲ့ခွဲခြားသိချပြီးတော့အမိနာမပိဿကလေးတွေထုတ်ဆောင်ပြီးတော့ဟောကြားခြင်းဖြင့်လုံငန်းရကိုဘုရားရှင်ဒီအလုံခင်းဆိုပြုလုပ်သွားတဲ့လုံငန်းရဖြစ်တယ်။ဒီလုံငန်းရဒီအလုံခင်းတဲ့လုံငန်းအဲ့ဒီခဲနဲ့လုံငန်းရက်ကိုမြတ်စွာဘုရားပြီးပြုလုပ်သွားတော်မူပါれလို့ဒီလိုပြောတာ။ဟာလေ။နာနာဥဒကနာဟိနာနာတေလနာဝဧကဘာဇနိပတိပိဋ္ဌဝတိဝတ္တိမေဖြိချာနာဝနာကန္တာရတနာနာနာတယတိတောဘာဂိတောဝတ္တိတောဘာနာနာကရဏတကဘဝေအညတုံ။ယောန်တန်တပိတံဒုက္ခရံတိဟုတ်တံ။အဲ့ဒီစကားလေးကြည့်ပြောကြတာ။ဘာပြောလဲ။ရင်ခါရေတော့ယမုနာရေတော့အစီရူဒီရေတော့မဟီရေတော့စသည်ဖြင့်ရေကြီးငါးဘက်ကသိသင်လာတဲ့ရေတွေနော်အဲ့ဒီရေတွေခွက်တလုံးနဲ့ရောထက်လိုက်ဆက်ပြီးတော့တစ်နေ့လုံးကြိုးလိုက်နောက်တစ်ခုစီအမျိုးမျိုးနန်းစီတို့ပဲစီတို့ဘူးကလပြင်းတို့ဝါစီစီတို့နော်ကျက်စုစီတို့တက်ပြီးအဲ့ဒီစီအမျိုးမျိုးကိုအကုန်လုံးအိုးတစ်ခုနဲ့ရောလိုက်ရောပြီးတော့တစ်နေ့လုံးကြိုးလိုက်ဆက်လိုက်အဲ့ဒီကြိုလိုက်ဆက်လိုက်မယ်ဆိုလို့ရှိရင်ဒီနေ့လုံးပွက်ပွက်ဖြူပြီးတော့ညအောင်ကြိုချက်ထက်တယ်ဒီစီတွေဒီရေတွေဟာအရသာအမျိုးမျိုးဒီစီတွေရဲ့အရသာကိုနော်ဒီစီတွေရဲ့အသင်းအနံ့ကိုကြည့်ပြီးတော့ဒီရေတွေရဲ့အသင်းအနံ့ကိုကြည့်ပြီးတော့နော်ဒီရေကတော့ဂင်ကကြီးဒီရေကရမှုနာကြီးဒီရေကအစီရင်ကြီးအဲ့လိုခွဲလို့ရပါမလားမရနိုင်ဘူးနော်ဒီစီကတော့နန်းစီရဲ့အရသာပဲဒီစီကတော့မြေပဲစီရဲ့အရသာပဲစသဖြင့်ဒီလိုခွဲလို့ပေါ့ရတော့မလားမရတော့အဲဒီလိုမရသလိုပဲဧဝံတန်တိတိတန်တုဂရံတိဟုတ်တံအဲဒီမရသလိုပဲနန်းကြတိကိုရှိလို့မရဘူးဆိုသူတို့ကဒီလိုလုံးလိုက်တာဘုမနာကသူကမရဘူးခွဲဖို့ရအမတန်ခက်ခဲတယ်နော်ဧဝံတန်တိတိတန်တုဂရံတိဟုတ်တံခွဲလို့ရပဲဆိုရင်လည်းဒါအမတန်ခင်းရတယ်လုံငန်းလို့ပြောခြင်းပြောနိုင်တယ်ဒါပေမဲ့သမဏဗုဒ္ဓေနာပါဏဣနေတာအရူပိနံသိဒ္ဓသတိကနာဓမ္မနာဧကရမဏိဘုဒ္ဓမာနနာပါရိယကံပါရိယကဝိနိဘောကံကတ္တဝါပညာတိန်ဩဂရမဏိနအတိဒုက္ခရံကတံသမဏဗုဒ္ဓေနာသမဏသံဗုဒ္ဓဖြစ်ခြင်းတိဧကရမဏိတခုတိသောအာယုန်၌ဘုဒ္ဓမာနနာဖြစ်ပေါ်၍နေကြကုန်သောဧကရမဏိဘုဒ္ဓမာနနာအာယုန်တခုတိကိုအာယုန်ပြု၍ဖြစ်ပေါ်နေကြကုန်သောဒီနေတာအရူပိတံအရူပိနသိဒ္ဓစေတတိကာဏဓမ္မနာဤနံဖြစ်ကြကုန်သောသိစေတသိတရားတို့ကိုပါဠိယကံပါဠိယကံအတိအတိဝိနည်းဘောကံကတ္တဝါတလုံးစီတလုံးစီညာနဲ့ခွဲပြားသိစေခြင်းကိုပြုရပညာတိန်ဩဂရမနေနအမိနာမပညာကိုထုံးဆောင်ခြင်းဖြင့်အတိတောကရအလွန်ခိုင်းရင်တဲ့လုံငန်းချက်ကိုကတံပြုတော်မူအပ်ခဲ့ပါပေသည်ဒီလိုပြောခန္ဓာကရေမျိုးမျိုးတွေကိုခွတ်လုံးနဲ့ထည့်ပြီးကြိုချက်ထားလိုက်။တစ်နေ့လုံးစုပွက်အောင်ကြိုချက်ထားဒီကဘာရင်လို့ခွင့်ရင်လွယ်ချင်းလွယ်အောင်မယ်။ဒီမျိုးမျိုးတွေကိုခွတ်လုံးနဲ့ထည့်ပြီးတော့ကြိုချက်ထား။ဒီစီရဲ့အဆင်းကဒီအဆင်းကဒီအနံ့ကဘာစီရဲ့အဆင်းအနံ့ပဲဖြစ်တယ်လို့ခွဲထားရင်လွယ်ချင်းလွယ်အောင်မယ်နော်။ဒါပေမဲ့လို့နာမနာမုဒ္ဒဘုရားရှင်ကနော်အယုန်တခုတိပေါ်၌ကြာရောက်နေတဲ့စိတ်ကလေးနန္ဒရာလေးတွေကိုဤကဖန္တဤကဝေဒနာဤကသင်္ညာဤကဝေဒနာဤကဝิญဉ်ဆိုပြီးတော့ဒီလိုအမိနာမပညာကျင်ပြီးထောက်ဆောင်ဟောကြားတဲ့လုံငန်းရက်ကအလုံးအလုံးခင်းရတဲ့လုံငန်းရက်ဖြစ်ပါတယ်လို့ဒီလိုပြောတာသိချင်မြောက်လို့ပြောတာမဟုတ်ပါဘူးဘလို့အတွက်ခင်းရတယ်လဲသမ္မာသမ္ဗုဒ္ဓဘုရားရှင်အတွက်ဘလို့ခင်းရတယ်လဲအ အဲ့ဒါကိုနိဗ္ဗာန်နဲ့ကြောက်ရောက်နေတဲ့ဒီစိတ်ကြိတ္တိနာမည်လေးတွေကိုဤကဖန္တာဤကဝေဒနာဤကတိညာဤကစေရဏဤကဝိညာဉ်လို့ဒီလိုအမည်နာမပညာသေးတွေထုံဆောင်ကျင်ပြီးတော့ဟောကြားတဲ့လုပ်ငန်းဟာအလွန်ခိုင်းတဲ့လုပ်ငန်းရဖြစ်ပါတယ်ဒီလိုပြောတာပါနာဝကတိရှိလို့မရပါဘူးလို့ပြောတဲ့ခါကဒီထက်ဘယ်နှလုံးများပါလဲဇလုံးမှာမပါပါဘူးဟုတ်တယ်မလားဒါကြောင့်ဒီမှာဥဒ္ဓနုမိလိင်္ဂပညာကိုသူကကိုးကားထားတယ်ဒီနာဟအာယတမနာကဒေနာသီရောအစိနာကဒေနာမသိကဒီလိုဆိုတယ်ဘယ်လိုလဲဒုက္ခရမဟာရဇ္ဇဘဘဂဝန္တကတံတကရောမိမိမြတ်စွာဘုရားဒီအလွန်ခိုင်းတဲ့လုံငန်းရက်ကိုပြုတော်တော်မူပါပြီတဲ့သိမ္မာဒေနာကဒေနာဘဂဝန္တဒုက္ခရံကတံအရှင်ဘုရားနာကဒေနာမြတ်စွာဘုရားဒီဘယ်ကဲ့သို့ခိုင်းတဲ့လုံငန်းရက်ကိုပြုလုပ်သွားပါတယ်လေဒုက္ခရမဟာရဇ္ဇဘဂဝန္တကတံယံဣမေတအရူပိနံသိရသရတိကနံဓမ္မနဧကရမဏိဗုဒ္ဓမန္နနာဝဝန္ထာနဧကတံဝဝန္ထာနဧကတံဒီအဒီယုဖွင့်တာအယံဖတ်သောအယံဝေနအယံတိညာအယံစေနဣဒံစိတ်တံတိတကရောမိမိမြတ်စွာဘုရားအမတန်ခိုင်းတဲ့လူငယ်ရကိုပြုသွားတယ်ဘယ်လိုလူငယ်ရလဲလို့မေးတော့အာယုတခုဒီပေါ်နဲ့ဖြစ်ပေါ်နေတဲ့ဒီနံတရားစိတ်ကလေးတရားတွေကိုဤကဖတ်တဤကဝေဒနာဤကပညာဤကစေရဏဤကအတိတ်ဝိညာဉ်ဆိုပြီးတော့ဒီလိုဝဝထာနဧကန္တတလုံးစီလုံးစီပိုင်းချမှတ်တတ်ပြီးခေါ်ကြခြင်းဆိုတဲ့လုပ်ငန်းရရှိတယ်အဲ့ဒီလုပ်ငန်းရဟာအလွန်ခက်ခဲရင်ပြည့်သွားတဲ့လုပ်ငန်းရဖြစ်တယ်ဝဗ္ဗမံဗန္တိကရောတိအရှင်ပြေဒီလိုဆိုရင်တော့ဥပမာလေးတစ်ခုပြောသမှာအောင်နော်ယထာမဟာရဇာကောတိເທວາပုရိသောနာဝါယသမုဒ္ဒံဣဇောကတိເທວາဟတ္တပုတိနာဥဒကံဂေတဝါဒီဝါယတဣເທວາဇာနိယအနုကောမဟာရဇာသောပုရိသောဣဒံကိသာယဥဒကံဣဒံယမုနာယဥဒကံဣဒံအစိယုပစီရဝတိယဥဒကံဣဒံတရဘူးယဥဒကံဣဒံမဟိယဥဒကံတိဒီကတော့ဥပမာလေးတစ်ခုပြောမယ်ယောက်ျားတစ်ယောက်ကလေသိမောဖြင့်သမုဒ္ဒံကိကိုကုခတ်ပြီးသွားပြီးဆိုကြတော့သမုဒ္ဒံရဲ့ရောက်တဲ့အချိန်ကမှလက်ခုပ်ကလေးနဲ့ဒီကိုခတ်ယူပြီးတော့ညာနဲ့ဆင်းရဲပြီးကြည့်တယ်ဆင်းရဲကြည့်တဲ့အချိန်ကမှတယောက်ကဟာဓာတ်ကပြင်ခံရေဓာတ်ကယမုနာရေဓာတ်ကအစီရဝတိရေဓာတ်ကတရဘူးရေဓာတ်ကမဟီးရေဆိုပြီးတော့ဒီလိုခွဲပြားစိတ်ဖြစ်ပြီးပြင်နိုင်ပါအမလားလို့သူကမေးကြည့်နော်ဒုက္ခရံပန္တိဇာတိတော့အရှင်ဖျားသိဖို့ဆိုတာအင်မတန်ချက်ချင်းတယ်တဏ္ဍဒုက္ခရတရံခောမာရသဗ္ဗကဝတ္တကတံယဣနေတံအရူပိနံသိတသတိကဏံဓမ္မနံဣဒံရမဏိဗုဒ္ဓမာနနာဝဝထာနာဧကန္တအယံဖတ်သောအယံဝရဏအယံပညာအယံစေရဏဣဒံစိတ်တံတိဒါကြောမိလင်္ကမင်းကြီးမြတ်စွာဘုရားတိတဲ့ခိုက်ခဲတဲ့လုံငန်းရက်ကိုသူ့ပြောတာဒီအာယံတကုတိပေါ်နဲ့ကြောက်ရောက်နေတဲ့ဒီစေရတိနန္တရားသူတွေကိုဤကဖတ်တဲ့ဤကဝေဒနာဤကတင်ညာဤကစေရဏဤကဝိညာဉ်လို့ဒီလိုအမည်နာမပညာထုတ်ဆောင်ပြီးတော့တလုံးစီတလုံးစီပိုင်းခြားပြီးဟောကြားသွားတယ်ဆိုတဲ့လုံငန်းရပ်ဒီအလွန်အလွန်ခင်းတဲ့လုံငန်းရပ်ဖြစ်ပါတယ်လို့ဒီလိုတော့ပြောတာပါနော်။ဘာဝကတွေအဲဒီသူတို့ပြောနေတာကဒီဥပမာသံဃာကလေးတွေမှာခုနကပေါ့သမုဒ္ဒရာရဲ့ရောက်မှာလက်ကုပ်ထဲဖတ်ပြီးတောက်လိုက်တဲ့ယေဟာဒါဘိင္ကမြင့်ကယေဒါယမုနာမြင့်ကယေသတိဖြင့်ခွဲခြားသိခဲ့ပြီးမသိနိုင်ဘူးလို့တာဝန်ကလည်းဒီနာမည်ရရှိလို့မရဘူးလို့သူတို့ကဒီလိုလုံးပြီးပြောလိုက်တာ။ဘုမားကရေကိုမသိနိုင်ဘူးဆိုတာသိဖို့ရန်ခက်ခဲတဲ့အကြောင်းလို့ပြောတယ်။ဒါပေမဲ့ဉာဏ်ပညာရှိတဲ့ဘယ်တော့ကောင်းတဲ့အဖို့တော့မသိနိုင်ဘူးလား။သိနိုင်ပါတယ်။ကလနေနေတစ်ခုနဲ့တစ်ခုယုတ်တယ်ကဝိတန်ဝိပယုတ်တာမြည်ပြီးပါ။ယုတ်တယ်ဒီရောဆောတဲ့သဘောမရှိကြဘူး။ကလတစ်ခုအပြင်မှသာပြန်ပြီးဖြစ်တယ်။ဟိုကလကယုတ်တယ်ဒီကကလကယုတ်ရောဆက်သွားတာပြောမရှိဘူးနော်။ဉာဏ်ဉာဏ်ရဲ့ဖြစ်ရှင်တော့ခွဲလို့ရတယ်။ယုတ်ဟာလည်းယုတ်ကလအပေါင်းစုပဲ။ရေဆိုတာလည်းယုတ်ကလအပေါင်းစုများတာဖြစ်ပါတယ်။ဉာဏ်ဉာဏ်ရဲ့ဖြစ်ရှင်တော့ခွဲလို့ရပါတယ်နော်။ခုဒီမှာခဲနေဆိုတာကဘုရားရှင်ကမိမိရဲ့အမည်နာမပညာကလေးတွေတင်ပြီးတော့ခုနကစိတ်ကြိတ်ကလေးတွေကိုဟောကြားတယ်ဆိုတဲ့လုံမရ။အာယံတခုကြီးပေါ်၌တက်ရောက်နေတဲ့စိတ်တက္ကနာတခုအတွင်းရှိစိတ်စိတ်တရားလေးတွေကိုဤကဖတ်တာဤကဝေဒနာဤကတင်ညာဤကစေရဏဤကဝိညာဉ်စသည်ဖြင့်အမည်နာမပြိညာကလေးတွေထုတ်ဆောင်ပြီးတော့ဟောကြားတယ်ဆိုတဲ့လုံငန်းရပ်ဒီအလွန်ခိုင်းတဲ့လုံငန်းရပ်ဖြစ်တယ်လို့ဒီလိုသာပြောတာပါနော်။သာဝကတွေရှုမြင်ဘူးလို့ပြောနေတဲ့စကားမဟုတ်ဘူး။သို့သော်လည်းဒါဖြင့်သာဝကတွေရှိရင်သာဝကရှိရတဲ့ထုံရှိပါသလားလို့မြင်တယ်ထုံနေရှိပါတယ်နော်။အဲဒီထုံနေတဲ့ကတော့ ဒီဘိုင်းမှာဒီဇာဏတရားတွေနဲ့ပတ်သက်ပြီးတော့ရှုပ်ပါသုံးသပ်တဲ့အထုံးကတော့အရှင်သာရိပုတ္တရာဂရုမြတ်ရဲ့အထုံးဖြစ်ပါတယ်။ဒါတော့အရှင်သာရိပုတ္တရာဂရုမြတ်ကြီးနဲ့သွားပြီးနိုင်ညာမလားလို့ဒီလိုတော့မေးပြန်ရှိလိုက်။ရှိလာတော့ဒီညမှာကျိုးတင်ပြီးပြောဖို့အချက်ကလေးတခုတော့ရှိတယ်။ကျိုးတင်ပြောမှာကတော့ဦးဇင်းတို့နမသနာစာရဖြစ်သုံးခုပဲ။နမသနာစာရဖြစ်သုံးခုရှိပါတယ်။ဘုရားတို့သံဃာတံဃောတိဘုရားအလောင်းဆရာတို့ပေါ့နော်ဝိပဒနာရှိရမယ်နည်းနည်းအဲ့ဒီဥစ္စာကိုသံဃာတနာစာရဖြစ်လို့ခေါ်ပါတယ်တစ်ခေတ်ဣသိကဗုဒ္ဓအလောင်းဆရာများဝိပဒနာရှိရမယ်နည်းနည်းဒါကိုလည်းသံဃာတနာစာရဖြစ်လို့ခေါ်တယ်ဘာဝကအလောင်းဆရာတွေဝိပဒနာရှိရမယ်နည်းနည်းဒါလည်းသံဃာတနာစာရဖြစ်လို့ခေါ်တယ်အဲ့ဒါသံဃာတနာစာရဖြစ်ဘယ်နှမျိုးရှိလဲ၃မျိုးသမဏမုဒ္ဓဗျာရှင်မြတ်ဒီသုံးမျိုးကိုတော့ဦးဇင်းတို့အနုဥပရိပါဏာတအဓိကအနုဘရသုတ်တာသာမျက်နှာ294 295မှာဖွင့်ဆိုထားပါတယ်နော်ဒီတော့ဦးဇင်းတို့ဒီမမတနာစာရဖြစ်လို့ဒီချုပ်ဉာဏ်မှာသုံးပြီးတော့ဒီချုပ်ဉာဏ်ကျတော့ဝိပဿနာဘုံမိလို့ဒီလိုလည်းသုံးတယ်ဝိပဿနာဉာဏ်ရဲ့တရားဘုံလို့ဆိုလိုပါတယ်မမတနာစာရဖြစ်ခါကတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတာတင်းနေရှုပါသုံးတတ်တဲ့ဝိပဒနာဉာဏ်ရဲ့ပြဿနာနည်းနည်းလို့ဒီလိုဆိုလိုပါတယ်နော်အဲ့ဒီနည်းနည်းသမထနာစာရဖြစ်ပြီးသမဏမုဒ္ဓိအလောင်းဆရာတို့အတွက်ဖြစ်တဲ့ခုသစ္စာဘောဓိအလောင်းဆရာတို့အတွက်ဖြစ်တဲ့ခုဘာဝကအလောင်းဆရာတို့အတွက်ဖြစ်တဲ့ခုဖြစ်သုံးခုပဲရှိပါတယ်အဲ့ဒီသုံးခုထဲမှာသမဏမုဒ္ဓိဘုရားအလောင်းဆရာဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့သစ္စာဝလာကရေတိအဖြစ်ပါတည်ရှိတယ်ပရမတ္တအတ္တလက်မှန်ပရမနုမှုကအမှုံတော်မကြံမှုအကျင့်ကြမရှိကုန်စင်အောင်အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးဝိပဿနာဘောင်းနာကပ္ပံစီးပြန်သုံးတာရှုပါတော့မူပါတယ်ရှုပါသုံးတာမှလည်းသမ္မာသမောဓိဉာဏ်ကိုရရှိမယ်လို့ဆိုလိုတယ်နော်ဒီစိတ်ကဘောဓိအလောင်းဉာဏ်ကြီးကတော့မိမိအစ္ဆဒသန္ဓမတည်ရှိနေတဲ့ယုံနာပရမတ္ထအထာသအလုံးဘိဓမတည်ရှိနေတဲ့ယုံနာကတော့သဘူဒီမလက်ရတောင်ကျွန်းအတွဲမှာတည်ရှိတဲ့လက်ရှိလောကမှာတည်ရှိတဲ့ယုံနာဓမ္မသင်္ခါရအလုံးနဲ့မဲ့မဲ့အနိရိယဘဒ္ဒယုတ်အလုံးကိုလက္ခဏာရေးသုံးတယ်ဒီလိုဘာသာဘောင်းနာကမ္မထံစီရတယ်လို့ဒီလိုလည်းအဆိုတရားရှိနောက်ဆိုတရားကတော့မိမိအစ္ဆဒသန္ဓမှာရှိတဲ့ယုံနာပရမတ္ထအတ္တကတော့အလုံးဗိဓမှာကတော့မြင့်ကြီးမှာတိုင်သာတတဝအတ္တိတဏ္ဍမတိဖြစ်တဲ့ယုံနာပရမတ္ထအတ္တနဲ့အနိရိယဘတ္တအလို့ခေါ်သွင်းအပ်တဲ့အဲ့ယုံလောကအဲ့ဒီတရားအလုံးကိုဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်တယ်လို့ဒီလိုလဲအဆိုတစ်ခုရှိနော်သာဝကရိရဲ့နမတဏ္ဍစာရဖြစ်ကြတော့သူကဘယ်လိုဖော်ပြထားလဲသတ္တမတ္တန္တနာကတိသဗ္ဗတမိပရတန္တနာကတိသတိတန္တနာဝိဘကအခတဝဗိဓဘဝတမိုင်းသမိညာတောသမတနာအယံသဝကနံသမတနာစရောဒီလိုဖွင့်ထားတယ်။သတ္တန္တနာကတိသဗ္ဗတမိမိမိသန္ဓမတည်ရှိနေတဲ့ယုံနာတော်ကသင်္ခါရတရားကိုတော့အကုန်လုံးရှိပါတယ်။ပရတန္တနာကတိသတိတန္တနာဝိဘကအခတဝသူတို့ကသန္ဓမတည်ရှိနေတဲ့ယုံနာတော်ကသင်္ခါရတရားတွေကြတော့ယောဇမိမသုခတ္တဝလူနာမြမစသည်ဖြင့်တဏ္ဍံခေါ်ကြဝေဖန်မှုမပြုပဲတဲ့ဝိဒဘာဝသံမင်းညတော့တမတနံဝိဒခြင်းတူလို့သံမံအဖြစ်ပေါင်းစုခြုံကုန်ပြီးတော့လက္ခဏာရေသုံးတန်တင်ပြီးစုပေါင်းသုံးတတ်တယ်အယံတဝကနံတမတနစရောဒါဟာတဝကတို့ရဲ့တမတနစရဖြစ်ဖြစ်တယ်လို့ဒီလိုရှင်းထားတယ်ဒီတော့တဝကတို့ရဲ့တမတနစရကမိမိမန္တမတိရှိတဲ့ယုံနာဓမ္မသင်္ခါရတရားကအလုံးဘုရားသန္တမတိရှိနေတဲ့ယုံနာဓမ္မသင်္ခါရတရားကတော့ဗိဓာချင်းတူလို့သံမအဖြစ်ပေါင်းစုခြုံငုံပြီးတော့တာရှိတယ်တယောက်စီတယောက်စီလက်ရှိနေဖို့မလိုဘူးလို့ဆိုလိုပါတယ်နော်ဒါကသာဝကတို့ရဲ့သမ္မတနာစရဖြစ်ပဲအဲ့ဒီဖြစ်သုံးခုရှိတော့နည်းနည်းလေးဒီနေရာမှာညင်းကြက်လေးတစ်ခုပေါ်လာတယ်ဘာဝကတိဒီဧကရိတတချို့တဝဲတော့ရှိတယ်ဒီဧကရိတတချို့တဝဲဒိဋ္ဌိတိတဆိုတဲ့သက္ကလုံရဲ့အတိတ်နဲ့ပတ်သက်ပြီးတော့အယူအဆလေးတွေနည်းနည်းလေးတော့ဝါရအကွဲပြားကြပါတယ်ဝါရအကွဲပြားတာကတော့ဒီစကားကဘယ်မှာပါလာတယ်လို့မေးရင်တော့မူလပါဏာတအထက်ကမှာပါတဲ့စကား ဘုလဘာနာတအထေကရာသမေနာငါပထမအတွက်သမေနာ50နဲ့နေမှာနော်ဘာဝကဟိစတုဏတတုဏဧကရေသမေဝဓမ္မတေတုအနိဗ္ဗာန်ပါပုဏ္ဏတိဒီစကားလေးသူတို့ကိုးကြတယ်သူတို့ကိုးကချက်ကသူတို့ကိုးကတဲ့အတိုင်းဘာသာပြန်ရင်ပေါ့ဒီစကားကိုနော်ဒီမန်ဤသဝကံသဝကတုဒီစတုဏတတုဏတတိလေးပါတို့တွင်ဧကရေသမေဝဓတလုံးကိုသာနည်းဓမ္မတေတောဟာအနိစ္စဒုက္ခအနတ္တလက္ခဏာယသုံးခံတင်ရှုဘောသုံးသပ်ချက်ကုန်၍နိဗ္ဗာန်နိဗ္ဗာန်သောပပုဏ္ဏတိရောက်ရှိကြလေကုန်ဤသူတို့ရဲ့ဘာသာပြန်ပြက်ဘာဝကရဟတဲ့တတိလေးပါတို့မှာတတလုံးတော့ကိုပဲဝိပဿနာရှုပြီးတော့နိဗ္ဗာန်ရောက်သွားကြတယ်လို့သူတို့ကအဒီလိုဖတ်တာပြန်ကြတယ်ဒီတော့ဥစဉ်တော့ပါဠိစာပေထဲမှာပေါ့နော်ဧကဆိုတဲ့တစ်ခုခေါ်တာတော့မှန်ပါတယ်ဧကတော့မှဒေသဆိုတဲ့သကလုံးလေးတစ်ခုတွေ့လိုက်ဧကဒေသကတစ်ခုမဟုတ်တော့ဘူးဒိဋ္ဌိဒေသဒိဋ္ဌိဒေသတစ်ခုတော့ဒိဋ္ဌိဒေသဆိုတဲ့တစ်ခုနဲ့အဓိပ္ပာယ်ကတူပါ့မလားမတူပါဘူးเนาะဥမာအုံးဒီအလုံးတရားဘူဒီအလုံးတရားရှိတယ်ဆိုကြလို့ဟာအုံးဒီတစ်ချက်တော့ယူလာစမ်းဘူဒီတစ်ချက်တော့ယူလာစမ်းဆိုရင်ဒီပဲတမျိုးတစ်ချက်တော့ဒီအလုံးဆယ်လုံးဖြစ်ခြင်းနဲ့ပြင်မယ်လုံးလုံးပဲဖြစ်ခြင်းနဲ့ပြင်မယ်30ဖြစ်ခြင်းနဲ့ဖြစ်မယ်အုံးဒီတစ်လုံးယူခဲ့ပါဘူဒီတစ်လုံးယူခဲ့ပါဆိုတာကအဓိပ္ပာယ်တမျိုးတစ်လုံးပဲအခုခိုင်းတာအဓိပ္ပာယ်ချင်းတူလားမတူပါဘူးမတူတာကတော့ဧကရေသကိုတစ်လုံးလုံးခါတာပြန်နေတာဒီကဒီမှာတကြီးလေးပါတယ်တချို့တော့ဆိုတာကပတ်တယ်အဓိကဆရာတော်ကယေကရိတာမေဝတိအတ္တနောတန်တန်တာခတမေဝဆိုဒီလိုဖွင့်ထားတယ်ယေကရိတာမေဝဆိုတာကဒဇိတ်ကရိတာဆိုတာကမိမိတန်တမတည်ရှိနေတဲ့တရားသာဆိုလိုတယ်လို့ဒီလိုဖွင့်ထားတယ်မိမိတန်တမတည်ရှိနေတာကတတလုံးနဲ့ဟုတ်သလားဒါရင်းလဲခန္ဓာငါးပါးယုံနာတရားအလုံးရှိပါတယ်မိမိတန်တမတည်ရှိနေတဲ့တရားတွေလို့သူကဒီလိုဖွင့်ထားတယ်ဘာကသူကကိုယ်ကလည်းကိုယ်လည်းလို့မြင်တော့ဟုတ်ရောဟိတတသုတ်တံမှာမြတ်စွာဘုရားဟောထားတဲ့ဒီမှာနမေယဝဗျာမမတ္တေကလဝရေသတိညာမိတမတ္တေလောကိသပညာပုမိလောကတမှုရိသလောကနိရောဓိသလောကနိရောဓဂ ामि နိသပฏิပရံဆိုပြီးတော့အဲ့ဒီသုတ်တံလေးသူကကိုယ်တလားမြတ်တော်တဲ့ဒီခန္ဓာအင်းအတွင်းမှာတဲ့ငါဘုရားကလောကလို့ခေါ်တဲ့ဒုက္ခတစ္ဆာကိုလည်းသိရတယ်လောကတမှုရိယလို့ခေါ်တဲ့ဒုက္ခဖြေကြောင်းတမှုရိယတစ္ဆာကိုလည်းငါဘုရားသိရတယ်လောကနိရောဓခေါ်တဲ့ဒုက္ခထုတ်ရနိဗ္ဗာန်နိရောဓတစ္ဆာတရားကိုလည်းငါဖျက်ပြင်းရတယ်။လောကထုတ်ရနိဗ္ဗာန်တို့ရောက်ကြောင်းပြင့်စင်လို့ခေါ်ထုတ်အပ်တဲ့မေဃတစ္ဆာတရားကိုလည်းငါဖျက်ပြင်းရတယ်လို့ဒီလိုဟောထားတဲ့ရောဟိတ္တသုတ်တံကိုသူကကိုးထားတယ်။ဒီတော့ရောဟိတ္တသုတ်တံမှာတစ္ဆာလေးပါးကိုဖျက်ခြင်းကဒီတလံမြောက်လို့တဲ့ခန္ဓာအိမ်ထဲမှာပြင်းရတယ်လို့ဆိုလိုတာပေါ့နော်။တို့တော့လေဒီမှာဒီကတိကလည်းဆက်လက်ရှင်းထားပါတယ်။နိဗ္ဗာန်ကတော့ခန္ဓာပရိပတ်တာခန္ဓာနဲ့ဆက်ဆက်နေလို့မြတ်စွာဘုရားကဒီလိုဟောတာပါ။အာဒီခန္ဓာအိမ်ထဲမှာနိဗ္ဗာန်ရှိတယ်လို့ပြောနေတာတော့မဟုတ်ဘူး။ခန္ဓာနဲ့ဆက်ဆက်တယ်ဆိုတာကတော့ဒီခန္ဓာ၅ပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတာတည်ပြီးဝိပဿနာဘာဝနာကမ္မထံပြီးပြန်ပြီးရှုပါသုံးတာလက်ကျယောဂီသူတော်ကဟာဝိပဿနာဉာဏ်ဉာဏ်ကျင့်တာလို့ဝိပဿနာဉာဏ်ရဲ့အဆုံးမှာမညာပေါ်လာတယ်။သူမညာကဒီနိဗ္ဗာန်ကိုနှမ်းပြီးမြင်တယ်။ဒါကြောင့်ဒီဘက်ကခန္ဓာနဲ့ဟိုဘက်ကနိဗ္ဗာန်ကိုဆက်ဆက်မှုရှိနေတယ်။ဒါခန္ဓာနဲ့ဆက်ဆက်နေလို့ဒါနဲ့ဒီလိုဟောတာပါဆိုပြီးတော့ရှင်းထားပါတယ်နော်။ဒါပြောလို့ရင်းလေးကဘာလဲ။အဲဒီသုတ်တံကိုကိုးပြီးတော့မိမိတဏ္ဍာမှာရောက်ဆဲတရားတွေကိုဧကရိတလို့ဆိုလိုပါတယ်လို့ရှင်းထားတယ်။ရောက်ဆဲတရားကတော့ခဏကမိမိကဇံရတဲ့ပုဂ္ဂိုလ်ချင်းဇံဏတရားပေါ့ပါမယ်ခန္ဓာ၅ပါးပေါ့။ဇံမရတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်ဇံတရားမျိုးမပါတဲ့ခန္ဓာ၅ပါးပဲ။အဲဒါကိုဧကရိတလို့တာပြောလို့ရဖြစ်ပါတယ်သို့တော့ဒီဧကရေသကိုပြည့်ပြည့်စုံစုံဒီမူလဗန္နတတိတာကိုရေးသားတော်မူတာကလည်းအာသရိယဓမ္မပါဠိခေါ်တဲ့အရှင်ဓမ္မပါဠိဆရာတော်ပဲဖြစ်ပါတယ်ဥပရိဗန္နတတိတာကလည်းအာသရိယဓမ္မပါဠိလို့ခေါ်ဆိုရတဲ့ဆရာတော်အရှင်ဓမ္မပါဠိမသေးပဲရေးသားပါတယ်ဥပရိဗန္နတပါဠိတော်ကျတော့ဒီဧကရေသဆိုတဲ့သက္ကလုံးကိုသူကပုံပြီးပြည့်ပြည့်စုံစုံလေးဖွင့်ထားတယ်နော်ယတနာဘုံမှာဆိုလို့ထပ်ဖွင့်တယ်လို့ယူဆရပါတယ်နော်ဘယ်လိုဖွင့်ထားလဲဧကရေသမေဝတိတကအတ္တဘဝေသင်္ခါရိအနဝတိတတောပရိဒိတုံသသမတိတုံသအတ္တခန္ဓာအတ္တနောအပိနိဟာရံသမုဒ္ဒဂတအနန္တဘဝနုရူပံအတ္တနောအပိနိဟာရံသမုဒ္ဒဂတဉာဏဘလနုရူပံဧကရေသမေဝပရိဒိတဝသမ္မတံတောဧကရေသဆိုတာကဘာလဲဆိုရင်တကအတ္တဘဝေသင်္ခါရိမိမိခန္ဓာကိုအတ္တဘောနဲ့အကျုံးဝင်နေတဲ့သင်္ခါရတရားတစ်ခု အဲ့ဒီသင်္ခါရတရားတွေကိုအလောဘဒေသတောပြိပိတုံဆိုသမတိတုံဆိုအသက်ကွန်တာဒါကျွဲ့အကြံမရှိတခုမှမကြံအကုန်အစင်ညာနဲ့ပိုင်းခြားပြီးသိသိဖို့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတာတင်ပြီးရှုပွားသုံးသပ်ဖို့ဆိုတာကအသက်ကွန်တာမစွန့်နိုင်ကြဘူးမစွန့်နိုင်ကြဘူးဒါပါကနော်အဲမစွန့်နိုင်တဲ့အတွက်ဖြစ်လေအတ္တနာအဘိနိဟာရသမုဒ္ဒါကတဉာဏပလနုရူပဣဂရိတမေဝပရိကေတဝသမ္မသံတောမိမိရဲ့အဘိနိဟာရတရားအားလျော်စွာကောင်းစွာပေါင်းစုပြီးဖြစ်ပေါ်လာတဲ့ဉာဏ်အနုဘောနဲ့လျော်ညီစွာအဘိနိဟာရတရားတွေဆိုတာကတော့ဦးဇင်းတို့မမသမောဓိအလောင်းနေရာဖြစ်ခဲ့မယ်ဆိုလို့ရှိရင်လေမမသမောဓိအလောင်းနေရာတို့အတွက်နာမသမ္မောတိဉာဏ်သက်သို့ရှိစုသင်ဆောင်ပေးနေတဲ့ပါရမီတရားကောင်းတွေကိုအဘိနိဟာရလို့ခေါ်ပါတယ်။ရှိစုသင်ဆောင်ပေးနေတယ်။မိမိညီမှန်းထားတဲ့နာမသမ္မောတိဉာဏ်ဘက်ကိုဥတည်ပြီးတော့ဒီပါရမီတရားအပေါင်းတွေကယုံနာတဏ္ဍအစဉ်ကိုရှိစုသင်ဆောင်နေတယ်နော်။ဒီစိက္ခာဘောဓိလောင်းနေရာများဖြစ်ခဲ့ရင်လည်းဒီစိက္ခာဘောဓိဉာဏ်ဘက်သို့မိမိရဲ့ယုံနာတဏ္ဍအစဉ်ကိုဒီပါရမီတရားအပေါင်းတွေကရှိစုသင်ဆောင်ပေးနေတယ်။အဲဒီစေစုတည်ဆောင်ပေးနေတဲ့ဒီပါရမီတရားအပေါင်းကိုပဲအဘိညာရလို့ခေါ်တယ်။သာဝကများဖြစ်ခဲ့မယ်ဆိုလို့ရှိရင်လည်းမိမိတို့မျှော်လင့်တောင်းတနေတဲ့ဒီသာဝကဘောဓိဉာဏ်ဘက်သို့ရောက်အောင်မိမိတို့ရဲ့ယုံနာတဏ္ဍအစဉ်ကိုစေစုတည်ဆောင်ပေးနေတဲ့ပါရမီတရားအပေါင်းကိုပဲအဘိညာရတရားလို့ခေါ်တယ်နော်။အဲဒီတော့အဲဒီအဘိညာရတရားအလျော်စွာတဲ့အဘိညာရတရားနဲ့လျော်ညီစွာကောင်းစွာသူပေါင်းပြီးတော့မှဖြစ်ပေါ်လာတယ်။ဉာဏ်ဟာတစ်လုံးနဲ့ဖြစ်နေတယ်ဆိုတာမရှိဘူး။ရှင်သာစေတသိက်စိတ်စေတသိက်တွေနဲ့တွဲပြီးမှဖြစ်တယ်။အဲဒါကြောင့်သမုဒ္ဒါကတ္တကောင်းစွာပေါင်းစုပြီးဖြစ်ပေါ်လာတယ်။တနည်းအားဖြင့်ဉာဏ်နဲ့ဆံရံပြီးတော့အရေးကြီးတဲ့အင်္ဂါရပ်ကလေး၄ခုပါလာမယ်။တရားဝရိယသတိသမာဓိဒီအားတွေပါလာမယ်။ဘလဘုံ၅ပါးမှာနော်။ဒါကဉာဏ်ကဘုံတစ်ခုပေါ့ပညာဘလ။အဲဒီဘုံမှာတရားဘုံဝရိယဘုံသတိဘုံသမာဓိဘုံတွေနဲ့ပူးတွဲပြီးတော့သူပေါင်းပြီးတော့ကောင်းစွာဖြစ်ပေါ်လာတဲ့ဉာဏဗလဉာဏ်အားပါရမီတရားကသိအားကောင်းရင်ဉာဏ်အားဒီသိအားကောင်းတယ်ပါရမီတရားကအားပြောင်းရင်ဉာဏ်အားဒီပြောင်းတယ်ထိုဉာဏ်ရဲ့အနုဘောအားလျော်ညီစွာတဲ့မဟုတ်မလဲဒီနေ့ကမေဝပြိခေတဝသမ္မသံတော်တချို့တဝက်ကိုသာရှင်ဉာဏ်နဲ့ပိုင်းခြားသိသိပြီးတော့မှလက္ခဏာရင်သုံးသံတည်ပြီးတော့ရှိဘသုံးသံသင်ကြပါလေဆိုပြီးဒီလိုဖွင့်ထားတာတော့ကဒီအတွက်နော်အဲဒီတော့ဒီနေရာမှာမိမိတဏ္ဍာမတည်ရှိနေတဲ့သင်္ခါရတရားတွေကိုအကုန်အစင်သိသိပြီးတော့မရှိဘနိုင်ဘူးဆိုတော့ဒါကနည်းနည်းလေးအကုန်လုံးနဲ့ခုနကရှိရမယ်တစ်ဖက်ကပြောထားတာရှိတယ်နော်အကုန်လုံးဆိုတာကဘာတချို့တော့ကတော့ဘာဒါလေးကိုနည်းနည်းလေးထပ်ရှင်းဖို့တော့လိုတယ်။ဒါဒီဘက်မှာဟိုတလောက်ကတော့နည်းနည်းမှားသွားတော့မသိပါဘူး။သုံးနာတော့ဆိုတဲ့ပုတ်အောင်။ဘုလိုလိုနဲ့အထက်ကရာပထမအတွဲနော်။သတုဓာတုဝဝထံဘိုင်းသာမျက်နှာ360သာပဲ့ရင်340နဲ့ကိုယ်မှာသုံးနာတော့ဆိုပြီးတော့ဓကမထအကျေရှုပွားနည်းစနစ်တစ်ခုထားပါတယ်နော်။သုံးနာတော့အရာအဲ့ဒီမှာအထက်ကရာဆရာတော်ကသူကဖွင့်ထားတာကသူကဒီခန္ဓာအိမ်ထဲမှာပရမန္တုပရမန္တုဗေဒသင်္ဆောင်နာသုခုမရဇဖူတံပထဝီဓာတုဒေါနမတ္တတိယဆိုဒီလိုဖွင့်ထားပရမန္တုဗေဒသင်္ဆောင်နာပရမန္တုမျိုးခန့်တော့ပြိုကွင်းနေတဲ့ယုတ်ကလအမှုံပေါင်းအမတန်သိမ့်ွေ့နင်းနေတဲ့ယုတ်ကလအမှုံပေါင်းဒီအမှုံပေါင်းလို့ခေါ်ဆိုအပ်တဲ့ပထဝီဓာတ်ပေါင်းကဒေါနိမတ္တတသိတခန့်တော့ရှိမယ်လို့ဒီလိုသတ်မှတ်တယ်။ဒါကသရဝတ္တဝိရဲ့တဏ္ဍာမှာသိတဲ့ခဏတခုအတွင်းမယ်ဆိုကြပါစို့နော်။ရှင်းနေတဲ့ယုံတရားတွေကိုဖြစ်ပေါ်နေတဲ့ယုံတရားတွေကိုညာနဲ့ချင်းတွဲလို့ညာကောင်းလို့ချင်းတွဲကြည့်မယ်ဆိုရင်ပေါ့ဆိုယုတ်ကလအမှုံပေါင်းပြီးဒီစိတ်သားခံလို့ရှိတယ်။ကလတိုင်းကလတိုင်းမှာပထဝီအာဘောဒီဇောဝါယောဓလေးပါပါကြ။ဝဏခဏရတ္တဩဇာပါကြ။အဲ့ဒီဓာလေးပါးကိုကလတိုက်ကလတိုက်မှာတင်ရှိနေတဲ့ဓာလေးပါးတွေကိုသာဝကတွေကိုယ်စီအောင်ရှုနိုင်ပါသလားလို့မေးတော့မရှုနိုင်ကြဘူးမသွက်နိုင်ဘူးသာဝကလားနော်သမ္မာသမောဓိဘုရားသမ္မာသမောဓိအလောင်းထရာတို့ကသွက်နိုင်တယ်သုတ္တဝရသရေတသိအတွင်းမှာပရမနုမြုခန့်လောက်ရှိတဲ့ပရမတ္တဒါသတော်လည်းမချမ်းဘူးအကုန်ရှိတယ်ဒီစိတ်ကဘောဓိလောင်းထရာဖြစ်ခဲ့မဲ့ဆိုရင်လည်းမိမိတဏ္ဍာမှာရှိနေတဲ့ပရမတ္တဒါသကတော့အလုံးကိုရှိသွားတယ်သွက်နိုင်တယ်နော်ဘိဓမ္မာသာမိမိမှာတိုက်တာသုံးဖို့ သဘူရီပါလေကတောင်ကျုံဆိုပြီးဒီလိုသတ်မှတ်ချက်ပေးထားတယ်နာမရည်ကြတော့မိမိတဏ္ဍမတိဖြစ်နေတဲ့ပရမတ္ထအတ္တတံကိုယ်အောင်ရှုနေတဲ့အကြောင်းအားမရှိဘူး။ဒါပြင်ဘလောက်ရှုနေလို့ပြီးတော့ဤကိရိတာတစ်ချို့တူပဲ။အဲဒီတစ်ချို့တူကဘလောက်တစ်ချို့တူပဲလဲလို့မြင်မိမိတို့ပါရမီညာအားလျော့တာပဲ။စီပွန်းထားတဲ့ပါရမီညာကသိအစဉ်အဝါအကောင့်နေပဲ။ဆန္ဒထားတဲ့တရားဝရိယသတိကမာရီသွားအားရကလည်းလိတ်ထက်မြက်နေမယ်ဆိုရင်ထိုညာအနုဘောကကြည့်ရင်ခံမြောင်းများတဲ့စိတ်ကလေးတာ။ညာအနုဘောကသိရင်ခံနေတဲ့ဒီစိတ်ကလေးကဒီလိုသာရှိပွားနေကြတယ်။ဘယ်ပြီးပြီးတော့လက္ခဏာရဲ့သုံးတန်တင်ပြီးရှိပွားသုံးတာဆိုင်တယ်လို့ဒီလိုဆိုလို့ရနော်။ဒီတော့ဒီညမှာမေးစရာဖြစ်လာပြီ။ဒီလိုဆိုရင်တဲ့နတ်လူသာတပံဘေခွေအနာဘိဇာနာအပရိဇာနာအောက်ပြရာဇံအပဇဟံအဘဘောဒုက္ခခရာယတိဝသနတောဝန္တဒုက္ခတောမုသိတုကမေနတပံပရိယံပရိဇာနိတပအမေဝါဟောဒုက္ခမေကုန်းလေးတစ်ခုသောရဏတက်ခင်းတစ်ခုဖော်ပြတယ်ဘာပြောလဲခဏခဏဥဆုံးပြောနေတဲ့အတိုင်းပဲမာယုတ်ပါဠိတော်မှာသံဃာရဏဝက္ခမာယုတ်ပါဠိတော်ပေါ့ဒုတိယတော်ဆံမြတ်149 250မှာအပရိကရဏတုတ်တန်ရှိပါတယ်ထောတုတ်တန်မှာဖျက်ခြင်းကနော်သဗ္ဗံဘိက္ခုအနာဘိက္ခနာအပရိက္ခနာအောက်ရာဇံအပဇဟံအဘဘောဒုက္ခခရာယအလုံးစုံသောယုတ်တရားနန္တရားတွေကိုညာတပရိညာဒိရဏပရိညာဝဟနာပရိညာပရိညာပညာသုံးမျိုးဖြင့်ပန်းချမတိခဲ့ဘူးဆိုရင်ဒုက္ခဘယ်လိုမှမကုန်ဘူးလို့အတိအကျဖျားဟောနေတယ်။ဟောနေတဲ့အတွက်ကြောင့်သန္တရာဝဆင်းဒုက္ခမှာလွတ်မြောက်လို့တဲ့ယောဂီသူတော်ကောင်းဟာအလုံးစုံသောယုတ်တရားနံတရားတွေကိုပရိညာပညာသုံးမျိုးဖြင့်ပန်းချသိရမှာမဟုတ်ဘူးလား။ဒီသင်သိခဲ့တဲ့ပရိညာပညာဖြင့်ပန်းချသိနေသိခဲ့တဲ့ဒီခန္ဓာ၅ပါးယုတ်နံတရားတွေကိုအကုန်လုံးသိရမှာမဟုတ်ဘူးလားလို့ဒီလိုသူကမေးထားတယ်။မေးတဲ့အခါကျတော့ဒီစကားကိုလည်းတစ္ဆာမေးတာမှန်ပါတယ်ဒီစကားမမှန်ဘူးပြောလားမှန်တယ်ပြောလားမှန်တယ်လို့ပြောတယ်ဒါပေမဲ့လို့တင်္ဆာခောသမ္မတဏုပကဓမ္မဝတိနာဟုတ်တံအဲဒီလိုပြောနေတာကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တည်းပြီးရှုပွားသုံးတန်ရမယ်ဒီအလုံးအမျိုးအစားအနေနဲ့သာပြောတာဒီကဒီအလုံးအမျိုးအစားကရုပ်ပိုင်းမှာရုပ်နဲ့ဆက်တဲ့အဖြစ်ခုရှိတော့ရုပ်အဖြစ်က၈၈ခုရှိတယ်ယုံနဲ့သိတဲ့အပိုင်းမှာယုံ28ခုအလုံးစုံသိပြီဝိပဿနာရှိတဲ့အပိုင်းမှာယုံအစီ28ခုဝိပဿနာရှိအောင်အဲ့28မျိုးတော့ပြည့်ရမယ်အမျိုးအစားကတော့ပြည့်ရမယ်ဟုတ်ပလားသို့တော့ဒီအမျိုးအစားပြည့်ပုံရအတွက်ကယုတ်တုပ်ကြီးဒီကလအလိုက်ဖြစ်တော့ကလကိုဓာတ်ခွဲနိုင်မှယုံအမျိုးအစား28ကလည်းတော့ပြည့်မှာသောဌာန42ခုတက်ကိုဓာတ်ခွဲနိုင်ပါမှတနည်းအားဖြင့်သောဌာနကိုခြုံငုံပြီးဓာတ်ခွဲနိုင်ပါမှဒီယုံ28ပါဆိုတာကပြည့်ပြီဆုံးဆုံးရပါဒါကြောင့်ယုတ်ကလတင်ကိုမြင်ပြီးတော့ယုတ်ကလကိုတက်ခွင့်နိုင်တော့အမျိုးအစားဆက်ရှင်မျိုးတော့ပြည့်သွားတယ်။အဲဒီတော့ဘုရားကအကုန်ရှုရမယ်ဆိုတာကဘာပြောရလဲ။အမျိုးအစားတချို့တော့ကတော့ရှုရမယ်ဆိုတာကပါလေ။တစ်မျိုးတစ်မျိုးမှရှိတယ်အကြီးအတွက်။ဘုနဲ့ကဒလိလက်ကတော့ရှိနေတယ်ယုတ်ကလပေါင်းမှာယုတ်ကလတဲ့ယုတ်ကလတိုင်းမှာပထဝီရှိတယ်။အဲဒီပထဝီကိုကောင်းစင်အောင်ရှုနိုင်မလား။မရှုနိုင်ဘူး။ရှုနိုင်နိုင်တဲ့ပထဝီလည်းရှိမယ်။မရှုနိုင်နိုင်တဲ့ပထဝီတွေလည်းရှိမယ်။ရှုလိုက်နိုင်တဲ့ပထဝီကလည်းရှိမှမရှုလိုက်နိုင်တဲ့ပထဝီဓာတ်တွေလည်းရှိတယ်။ရှုလိုက်နိုင်တာကတချို့တော့မရှုလိုက်နိုင်တာတွေလည်းတချို့တော့ရှိတယ်။ပထဝီဓာတ်မှာတချို့တော့ရှိတယ်လို့ယုံနဲ့ဆက်ရှင်းပါလို့မှလည်းအလုပ်လုပ်အလုံးပဲ။